Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်မေလ22ရက်စနေနေ့ညဖက်9:30အစီအစဉ်တွေကိုလိုင်းတိုမီတာ31 32 51အပြင်လိုင်းလာမီတာ190ရောကနေတက်ရထုတ်လွှင့်နေပါပဲရှင်ဒီကနေ့အစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူခန်းမျိုးကရွှေမော်ရဲစခန်းတွေကိုကင်းအိတ်ကပြစ်ခတ်တက်ခဲ့တဲ့တဲ့တင်မှာကတော့
ရှိနောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်3တန်းရရတယ်ရဲစခန်းတွေအကုန်လုံးမီးရှို့သွားတယ်ဖြတ်ပြီးသွား
တယ်ဒေသခံတယောက်ကပြောဆိုသွားတာပါရန်ကုန်မှာဘုံကွဲပြစ်ခတ်မှုတချို့ရှိခဲ့တာကြောင့်အလုံးကျုံရေးတင်းကျပ်ထားတာထိုင်းနိုင်ငံမှာတော့မြန်မာအပါအဝင်နိုင်ငံခြားသားတွေကိုပါကိုဗစ်ကာကွယ်ဆေးထိုးဖို့ပြင်ဆင်နေတဲ့တဲ့တင်တွေနားဆင်ရပါမယ်အပတ်စဉ်အစီအစဉ်တွေမှာတော့မြန်မာနိုင်ငံလူအခွင့်ရေးအခြေအနေတွေကိုထင်မှတ်တင်ဆက်နေတဲ့ဒုအတန်းအစီအစဉ်နဲ့ဖန်ဆီးခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုအခုအညီပေးနေတဲ့ရှေ့နေတဲ့ဦးနဲ့မေးမြန်းထားတဲ့စနေညသကပိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနောင်လာတို့တင်ပြသွားမှာပါ။စစ်အာဏာသိမ်းကောင်းဆောင်ဖို့ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှရွေးကောက်ပွဲလုပ်မယ်လို့တရုတ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ
်။ကျွန်တော်တို့ကတော့ကျွန်တော်တက်မလို့လက်ခံထားတာတော့ပါတီဆိုဒီမိုကရေစီစစ်စစ်နဲ့ဖက်ဒရယ်ဝန်ခြေခံတဲ့ပြည်ထောင်စုသွားဖို့ပါ။ဒီစနစ်ကိုသွားနိုင်ဖို့တဲ့စိတ်ချရတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့လုပ်မှာပါ။တကယ်လို့တစ်နှစ်တည်းမှရသွားရတဲ့တစ်နှစ်တည်းမှ
ရှာရှာပပတွေ့ရတဲ့ဂျာတာပရင်းနေကအွန်လိုင်းတွေ့ဆုံမေးမြန်းခါမှာ Phoenix ရုပ်တံသတင်းဌာနကတရုတ်နိုင်ငံဘီဂျင်းမြို့ကနေမေးမြန်းပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေတိုက်ဆုံသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချက်ကားပြောတာဖြစ်တယ်လို့ဆွဆွဲပြီးအမှန်တကယ်တိုက်ဆုံသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်ရဲတပ်ဖွဲ့ဝင်48ဦးတိုက်ဆုံပြီးတော့900ကျော်တန်ရာရခဲ့တယ်လို့လည်းပြောပါတယ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိုက်ဆုံသူ100ကျော်ရှိကြောင်းအရက်ဖက်အဖွဲ့တချို့ကစည်းကောက်ယူထုတ်ပြန်ထားတာပါမြန်မာကောင်းဆောင်တော်အောင်ဆန်းစုကြည်ကိုလည်းမကြာခင်ရက်ပိုင်းအတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်တော်အောင်ဆန်းစုကြည်ဟာကြင်ကြင်မမနဲ့သူ့အိမ်မှာရှိနေတဲ့အပြင်တရက်ခွင်မှာတရားမြင့်မြတ်တသားစစ်ဆေးခံရမှာပါလို့လည်းအာနာသိန်းစစ်ကောင်းဆောင်ကပြောဆိုခဲ့ပါတယ်တော်အောင်ဆန်းစုကြည်ကိုအမှုခုနှမှုနဲ့တရားစွဲဆိုထားတာဖြစ်ပြီးခုချိန်ထိအွန်လိုင်းကနေရုံထုံနေတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေကြောင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလည်းဖျက်သိမ်းတင်မတင်စဉ်းစားမှာဖြစ်တယ်လို့လဲစစ်ကောင်စီကအသစ်ခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့အဖွဲ့တွေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲရလာပြောင်းသွားရလောက်အောင်မဲမတမာမှုတွေမရှိခဲ့ဘူးလို့ထုတ်ပြန်ထားကြပါတယ်မြန်မာနိုင်ငံမြို့ကြီးတချို့မှာဘုံကွဲတက်ခတ်မှုတွေနေ့စဉ်ဆိုသလိုကြားနေရပြီးတော့စစ်ကောင်စီတပ်တွေကအရာဝတ်တွေနဲ့ပါကင်းလဲစောင့်ကြည့်နေတာကြောင့်အရင်ကလိုဆနာပြပေါ်တွေတိတ်မရှိတော့ပေမဲ့ပြည်သူတွေကတော့ညီမျိုးစုံနဲ့အာခံနေပါသေးတယ်။တိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာပါတယ်။ကချင်လက်နက်ကိုင်တပ်ဖွဲ့ KNA ကစကိုင်းတိုင်းခန်းနီမြို့နယ်ထဲကဥပိုင်ကြောက်စိန်ကုမ္ပဏီနဲ့စစ်ကောင်စီတပ်စခန်းတချို့ကိုဒီကနေ့မနက်မှာပဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မလာလောက်ကစပြီးတော့ပြင်းထန်လာတဲ့ KNA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဟာကချင်ပြည်နယ်စကိုင်းတိုင်းအထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိပါကျယ်ပြန့်လာပါတယ်။စကိုင်းတိုင်းကနေမြို့မှာလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကနေ့တိုက်ပွဲတွေဖြစ်ပြီးတော့အခြေအနေတင်းမာနေတယ်လို့ပြည်တွင်းကသတင်းတွေမှာဖော်ပြပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာလည်းစစ်ကောင်စီတပ်တွေကဝင်ရောက်စခန်းချနေတဲ့အတွေ့ပြည်သူတွေရေမီးပြတ်ပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။စစ်ကောင်စီတပ်နဲ့မင်းတပ်မြို့နယ် CDF တပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်နေရဆုံးခွာပြီးတောတောင်တွေထဲပုံအောင်နေရသူတွေကိုရောမြို့ရက်ကအိမ်တွေမှာပါပိတ်မိနေတဲ့သူတွေကိုပါလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့မြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကမနေ့ကပဲကြေညာချက်ထုတ်တောင်းဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေလက်လျှော့သွားအောင်လို့အထူးကိုယ်စားလှယ်တရားကိုဆီလိုမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံစလုံးအထူးစိုးရိမ်လျက်ရှိနေပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ
်
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးဆိုတဲ့ရည်မှန်းချက်တွေကျွန်တော်တို့မှရှိနေသေးပါအမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးတိုးတက်ဖို့အတွက်လက်တွေ့ကြတဲ့တိုးတက်မှုမျိုးရအောင်လုပ်ဖို့ဆန္ဒရှိပါတယ် ရှေ့ကကင်တွယ်ခဲ့ကြတဲ့နီလာတွေထက်ကအောင်မြင်တာတွေရောမအောင်မြင်တာတွေကိုပါအနိကလိလာနေပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ပူးတွဲလို့တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုက်ဒန်ကပြောဆိုသွားပါတယ်အမေရိကန်အစိုးရရဲ့အနိမယီမန်ချက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစည်ရေးဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားဆိုင်ရာမိုဝါဒတွေကိုသမ္မတအပြူရောကပြီးခဲ့တဲ့လမှာပဲအပြီးဆန်းစစ်သုံးသပ်ခဲ့တာပါသမ္မတဒေါ်နယ်ထရမ့်လှုပ်ကိုင်းခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကိုပုတ်ကိုရဲရချင်းကတ်တာမျိုးရောသမ္မတဟောင်းဘရက်အိုဘားမားလက်ထက်ကလိုတရားဆက်ဆံတာမျိုးရှောင်းတဲ့နေပြူဟာမျိုးတွေကိုပါသမ္မတဘိုင်ဒန်အစိုးရကလှုပ်ကိုင်းမဲ့ပုံတော့မရှိပါဘူးအမေရိကန်နိုင်ငံတွင်းလောင်စာတွေပေးပို့နေတဲ့အကြီးဆုံးကုမ္ပဏီ Colonial Pipeline ရဲ့ကွန်ပျူတာတွေကိုထိန်းချုပ်ပြီးတော့ငွေညစ်တဲ့ ransomware တိုက်ခိုက်မှုမျိုးဟာနိုင်ငံတော်လုံးကျုံရင်အပေါ်ခြိမ်းခြောက်မှုကြီးဖြစ်လာနေပါတယ်အင်တာနက်ကနေရာဇဝမှုကျူးလွန်သူတွေဟာကုမ္ပဏီနဲ့အဖွဲ့အစည်းတွေအပေါ်ပို့ပြီးတော့ပြစ်မှတ်ထားတိုက်ခိုက်လာတာကြောင့်နိုင်ငံတော်လုံးကျုံရင်အတွက်လဲကြွန့်ကျင်သူတွေဆိုရင်လာပါတယ်ပုဂ္ဂိုလ်တဦးချင်းရဲ့ကွန်ပျူတာစနစ်တွေထဲအွန်လိုင်းကနေခိုးဝင်ထိန်းချုပ်ပြီးတော့ဒေါ်လာ100ကနေ150လောက်ငွေပေးမှပြန်ဖွင့်ပေးတဲ့ရာဇဝမှုမျိုးတွေက2013ခုနှစ်မှာစပြီးတော့ပေါ်ပေါက်လာတယ်လို့ Cyber Threat Alliance အဖွဲ့ကပြောပါတယ်လက်တလောနှစ်တွေမှာတော့ဒီလို ransomware တိုက်ခိုက်မှုတွေကရာဇဝမှုကြီးတွေဖြစ်လာပြီးတော့မနစ်ကဆိုရင်မြောက်အမေရိကနဲ့ဥရောပတိုင်းမှာ ransomware နဲ့တိုက်ခိုက်မှုက2019ခုနှစ်ကပြန်ပေးငွေဒေါ်လာ300,000ကျော်ရှိခဲ့ရာကမနစ်ကတော့ဒေါ်လာ300,000ကျော်အထိပြန်များရောက်လာတယ်လို့လဲ Cyber လုံခြုံရေးစောင့်ကြည့်လေ့လာနေတဲ့ပေါလိုအယ်တိုနက်ဝက်ရဲ့အစီအခံစာမှာဖော်ပြပါတယ်။ ransomware နဲ့ငွေညစ်သူတွေကမနစ်ကနှစ်ဆလောက်တိုးလာပြီးငွေညစ်တောင်းခံတဲ့ပမာဏကဒေါ်လာ10သန်းကနေတန်30အထိရှိလာတယ်လို့လဲပေါလိုအယ်တိုနက်ဝက်ကပြောပါတယ
်။ View American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ညာ5.32 kHz 9303ညာ5.52 kHz 9885တို့ဖြင့်စနေတနေ့တွေမှာ5.90 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်စံတော်ဝေမပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောင်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်ဒီရွေးချယ်ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကကိုဗစ်ကာကွယ်ဆေးကမ္ဘာပေါ်မှာအငြိအမျှဖြန့်ဝေပေးနိုင်ရေးပိုချိုးပန်းပေးကြဖို့ G20 ကမ္ဘာစီးပွားရေးအင်အားကြီးထိပ်သီးအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။ COVID-19 ကာကွယ်ဆေးဖြန့်ဖြူးရေးအတွက်နှိမ့်နိုင်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးထိပ်သီးညီလာခံမှာဒီရွေးချယ်ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကမနေ့ကအခုလိုပြောခဲ့တာပါ
။ Yes.The rapid development of COVID-19
vaccine. ဟုတ်ပါတယ်။ COVID-19 ကာကွယ်ဆေးအသိအမြန်ပေါ်လာတာကသိပ္ပံပညာရဲ့အောင်မြင်မှုကြီးပါ။ဒါပေမဲ့ဒီဆေးဖြန့်ဖြူးမှုမငြိမ်မမျှဖြစ်ခဲ့ရတာကတော့လူသားဆံမှုဆံကျဆုံးသွားတာပါ။ကမ္ဘာပေါ်မှာကာကွယ်ဆေးထိုးပေးမှုအားလုံးရဲ့90ရာခိုင်နှုန်းနီးပါးကဒီ G20 နိုင်ငံတွေမှာပဲရခဲ့တာမျိုးပါလို့ပြောသွားတာပါ။ဒါအပြင် COVID-19 ကမ္ဘာကာယရောဂါကြီးကိုအဆုံးသတ်နိုင်ဖို့ဆိုရင်လူတိုင်းမှာဒီကာကွယ်ဆေးရနိုင်မှသာဖြစ်မှာပါလို့လေတရက်ကြာအင်တာနက်ကတဆင့်လုတ်တဲ့ကျမ်းမာရေးထိပ်သီးညီလာခံမှာ WHO ညွှန်ချက် Gabrielsis ကကမ္ဘာထိပ်သီးနိုင်ငံတွေကိုအလေးနဲ့ထောက်ပြခဲ့ပါတယ်။ဒီနေရာမှာကိုဗစ်ကမ္ဘာကာယရောဂါဝိုင်းတိုက်ဖျက်ရေး G20 နိုင်ငံတွေရဲ့ရောမပူးတဲ့ကြီးညာချက်ကိုချီးကျူးလိုက်ပေမဲ့ဒီရောဂါကြီးကဆက်ဆုံးနေပြီးမနေ့ကတည်းကကမ္ဘာလူသားပေါင်း13,000ကျော်ကိုသေချေစေခဲ့တဲ့ကာကွယ်ဆေးမမျှမတဆက်ဖြစ်နေရင်တော့ဆက်ဆိုးနေအောင်ပါပဲလို့လည်းသူကပြောခဲ့ပါတယ်ခင်ထိုင်ဝမ်မှာကိုဗစ်ပိုးတွေ့တာမတရားမြင့်တက်လာနေတယ်လို့တရုတ်နိုင်ငံကသတင်းထုတ်ဖြန့်နေကြောင်းထိုင်ဝမ်ဘက်ကဆွဆွဲလိုက်ပါတယ်ထိုင်ဝမ်အရာရှိသူကတရုတ်ကိုအခုလိုဒီနေ့ဆွဆွဲလိုက်ပြီးဒီကိုဗစ် -19 သတင်းမှားတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နေတဲ့အနေနဲ့အတွက်ထိုင်ဝမ်ဆိုရအနေနဲ့သတင်းထုတ်ပြန်ပြီးလိုက်ဖြည့်ရှင်းပေးနေရတယ်လို့ထောက်ပြလိုက်ပါတယ်ထိုင်ဝမ်ပြည်ထောင်စုဝန်ကြီးကတရုတ်အနေနဲ့ထိုင်ဝမ်ရဲ့ကိုဗစ်ကံကြွယ်မှုပေါ်ပြည်သူတွေယုံကြည်မှုပြက်လာအောင်အရင်အတိုင်းအသိအမှတ်ပြုခံရမှုတိုက်ဖြတ်ဆက်စင်အောင်မှဆက်လုပ်နေကြတာဖြစ်တယ်လို့သတင်းတောက်တွေကိုပြောလိုက်ပါတယ်။ထိုင်ဝမ်သမ္မတ Sign-in-1 ကိုဗစ်ကူးစက်ခံထားရတဲ့သတင်းကိုထိုင်ဝမ်ကဖုံးကွယ်ထားတယ်လို့တရုတ်ဘက်ကလုတ်ကျန်သတင်းတူဖြန့်ထားကြောင်းပြည်ထောင်စုဝန်ကြီးဆန်ကျန်းကဥပမာတစ်ခုအဖြစ်ဆက်ပြောခဲ့ပါတယ်။တကယ်တော့ထိုင်ဝမ်သမ္မတရုပ်ဝန်ထမ်းတူမှာကိုဗစ်ပိုးတွေ့ခဲ့ပြီးသမ္မတကိုလည်းဆေးစစ်ခဲ့ရမှာပိုးမရှိကြောင်းဒီသတင်းပတ်ထဲတွေ့ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျ။ဣသရေလနဲ့ပါလက်စတိုင်းတို့ရုတ်တရက်အပြစ်အခတ်ရစဲပြီးနောက်နှစ်ဖက်လုံးကသူတို့အနိုင်ရတာပါလို့အောင်ပွဲခံကြေကြော်နေပါတယ်။စတိရကြာအပြန်လန်တိုက်ခိုက်မှုတွေကိုနှစ်ဖက်အပြစ်အခတ်ရကျင်းပခဲ့ပြီးတဲ့နောက်အခုလိုနှစ်ဖက်လုံးကအနိုင်ရကြောင်းအပြိုင်ကြေကြော်နေကြတာပါ။တိုက်ခတ်တံတွေဆူညံခဲ့တဲ့ဂါဇာဒေသတစ်ဝိုက် ချက်ချင်းအေးချမ်းသွားတဲ့ပေါ်နိုင်ငံတကာခေါင်းဆောင်တွေကကြိုဆိုနေကြသလိုဂါဇာပတ်ချမ်းမှာလည်းဒီအပြစ်ရဲ့ကြီးညာလိုက်တဲ့မနေ့လင်းအားကြီးနှစ်နာရီအချိန်မှာပဲ1,300ဟိမြူတူအမွဲခံတန်းတွေပြည်ရှံထွက်သွားခဲ့ပါတယ်။ပါလက်စတိုင်းဘက်ရှိဒေသခံဂါဇာလူငယ်တွေဟာပါလက်စတိုင်းနဲ့ဟမတ်စ်လန်တွေကိုဝှေ့ယမ်းပြီးတကြားလုံးတွေဝေးကားဟုန်နေတီမိရှုမိဘတွေဖောက်ကအကြီးအကျယ်ကိုပျော်ရွှင်မြူတူခဲ့ကြပါတယ်။အစ္စရေးပချံဂျေရုဆလင်နဲ့အသိပိုက်ခံနောက်ဘက်ကမှလည်းအလားတူအောင်ပွဲခံမှုတွေရုတ်တရက်ချင်းချင်းတဲသွားခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်းစစ်စင်ရေးအတွင်းမှာ Hamas တွေရဲ့ဒုံးကျည်ပြားတွေဥမင်လှန်ကောင်းအပိုင်းတွေဖျက်ဆီးနိုင်ခဲ့ကစစ်သွေးကြွ200ကျော်တုတ်တင်နိုင်ခဲ့တယ်လို့ကြေကျော်ပြောဆိုပါတယ်။ Hamas ဘက်ကလည်းသူ့ချက်စီရေးစီးပွားရေးအင်အားကြီးတဲ့ရန်သူကိုအောင်မြင်စွာခုခံနိုင်ခဲ့ပြီးအပြည့်အစည်းတွေကိုလည်းပြန်ပြင်နေပြီလို့ကြေညာလိုက်ပါတယ်နော်။ဒီပေါ်ဝန်ကြီးချုပ်အနေနဲ့လွှတ်တော်တဲ့အယုံကြည်မှုရှိမဲပြန်ရဖို့အလားလာနယ်လာချိန်မှာနီဘောသမရကလွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲတွေကျင်းပဖို့ကြေညာလိုက်ပါတယ်။နိုဝင်ဘာ12ရက်နဲ့15ရက်တွေမှာနီဘောရွေးကောက်ပွဲတွေကျင်းပမယ်လို့နီဘောသမရဗီဒာဒက်ဗီဘန်ဒါရီယွန်းကဒီနေ့ကြေညာချက်ထုတ်လိုက်ပါတယ်။နီဘောမှာနိုင်ငံရေးအခြေတဲတွေဖြစ်လာနေချိန်မှာနိုင်စင်ကိုဗစ်ပိုးတွေ့သူနဲ့သေဆုံးသူစံချိန်တွေမြင့်တက်လာတာကလည်းကြုံနေရပါတယ်။ဆေးရုံတွေမှာလူနာကရင်ဆေးဝါးကရိယာနဲ့အောက်ဆီဂျင်တွေရုတ်တရက်ပြတ်သွားပါပြီ။နီဘောဝန်ကြီးချုပ်ခန်ဒါပရဆက်အိုလီနေနဲ့ဒီကိုဗစ်ပြဿနာကိုဦးစားမပေးဘဲသူ့ပါတီအတွင်းအကွဲပြဲတွေကသာလေးထားလုပ်နေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတာပါဒီလာဆန်းပိုင်းတုန်းကပဲသူ့ပါတီအုပ်စုတစုကမထောက်ခံတာမို့လွတ်တော်တဲ့အယုံကြည်မရှိမဲနဲ့ဖြုတ်ချခံခဲ့ရပါတယ်မနှစ်တုန်းကလည်းဝန်ကြီးအိုလီရဲ့ကွန်မြူနတီပါတီအတွင်းအကွဲပြဲတွေကြောင့်လွတ်တော်ကိုကိုယ်တိုင်ဖျက်သိမ်းပေမဲ့တရားရုံးချုပ်မှာအမှုတွေတက်ခဲ့ပြီးလွတ်တော်ကိုပြန်ဆက်သွင်းဖို့တရားရုံးချုပ်ကအမိန့်ထုတ်ပြန်ခဲ့ပါတယ်အခုလက်ရှိသမ္မတရဲ့လွတ်တော်ကိုဖျက်သိမ်းမှုပေါ်မှာလည်းအလားတူတရားရုံးချုပ်တက်ဖို့ရှိနိုင်ပြီးဆုံးဖြတ်ချက်ရဖို့ကတော့သတင်းပတ်တချို့စောင့်ရနိုင်ပါတယ်ဒီညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန္တလေးနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်စီစဉ်တွေကိုနားဆင်ရတော့မှာပါခင်ဗျ
ရန်ကုန်မြို့ကသင်္ကန်းကျွန်းမြို့နယ်ကသူ့အနာပန်းချံရှိမှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်လိုင်းမြို့နယ်16ရပ်ကွက်အတွင်းမှာလည်းနေ့တစ်ပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီအချိန်နေပါဝင်ရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်ဒီရဲ့သဘောထားတွေကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကနေရာတချို့မှာတော့ဒီနေ့မွန်လွဲပိုင်းကပြစ်ခတ်မှုတွေနဲ့ဘုံပေါက်ကွဲမှုတွေဆက်ပြီးတော့ဖြစ်ပွားခဲ့လို့ထိခိုက်သေဆုံးမှုတွေလည်းရှိခဲ့ပါတယ်။တင်ငန်းကျုံမြို့နယ်သူနာပန်းညာရှိမှာဒီနေ့နေ့လယ်နှစ်နာရီကျော်3နာရီလောက်ကကားတစ်စင်းနဲ့လာရောက်ပစ်ခတ်သွားတာကြောင့်အဲ့ဒီပန်းညာရှိကအထက်တန်းကျောင်းဝင်းအတွင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အူနေရာမှာတင်ပွဲချင်းပြီးတည်ဆုံပြီးတော့သုံးဦးတန်းရသွားခဲ့တယ်လို့အမည်မဖော်လို့တဲ့သူနာမြို့ကန်တူက VOA ကိုပြောပါတယ်
နေ့လေ3နာရီလောက်ကြာတော့သူနာကျောင်းနန်းထိပ်မှာရက်နေတဲ့စစ်သားကိုကားတစ်စီးပေါ်အနေလှမ်းပြောတာတယောက်တည်းက
တန်ရာ3ဦးရပါရှင်။အင်းစည်းကားတစ်စင်းနဲ့လာရောက်ပစ်ခတ်သွားခဲ့တာဖြစ်ပြီးတော့ကားကတော့ပစ်ပြီးတော့မောင်းပြေးသွားတာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။ဒီပစ်ခတ်မှုကြောင့်အဲ့ဒီပစ်ခတ်မှုဖြစ်ပွားခဲ့တဲ့အနီးအနားတစ်ဝိုက်ကမြို့နယ်အတွင်းမှာတော့အခုလောလောဆယ်မှာလုံခြုံရေးတွေတိုးပြီးတော့ချထားတာကိုတွေ့ရတယ်လို့သူကဆက်ပြောပါရယ်။လုံခြုံရေး
အခြေအနေကတော့မြို့နယ်အတွင်းမှာတော့ချတက်တယ်ပို့ပြီးချလိုက်တာရှိရရှင်။အနီးအနားအကြောင်းတွေအလိုမျိုးစီရတဲ့နေရာရေးမှာခြားလာတော့ရှိရချင်းတော့အမှုဖြစ်သွားနေရာမှာပဲအပို့ပြီးတော့များလာရှိရနောက်ပြီးတော့ဒီတိုင်းဖြစ်ခမှုဖြစ်တဲ့မြို့နယ်အတွင်းပိုင်းမှာပို့ပြီးတော့အဲအကြောင်းတွေပိုင်းမှာခြားလာတော့ရှိရ
ဒါပြင်လိုင်းမျိုးနယ်16ရက်ကွက်မာလာမြိုင်ကိုလန်းအတွင်းမှာလည်းဒီနေ့နေ့လယ်တနာရီလောက်ကရက်ကွက်အုပ်ချုပ်ရေးမှုနေရှိမှာဘုံတလုံးပေါက်ကွဲခဲ့ပါတယ်ဒီပေါက်ကွဲမှုဖြစ်ခဲ့တဲ့အချိန်မှာအတော်လေးကိုအတန်ကျဲကျဲလောင်လောင်ကြားခဲ့ရတယ်လို့အဲ့ဒီအနီးနားတစ်ဝိုက်မှာနေတဲ့သူတူက VOE ကိုပြောပါတယ
်။ဟိုအန်တီတို့ကအဲ့အနီးအနားမှာပဲနေရဆိုတော့လေကြားနေရတာပေါ့။အဆန်ကြီးကအကျဲဖြစ်နေတော့လေလန့်သွားတယ်။အဲ့နဲ့တော်တော်လေးကိုအဆန်ကျဲနေတော့လေဟိုခေနာမှလည်းမသိဘူး။နောက်တော့လမ်းတရလူတရပြေးလာပြီးတော့အမကိုးလန့်啊လို့ပြောတယ်။ဟိုအုတ်ချူရီမှုအိမ်လို့တော့ပြောတယ်လေ။ဒါမဲ့ဘယ်သူမှမရှိလို့တဲ့လူအချိခိုက်တော့လည်းမရှိဘူးနောက်ပြီးတော့သူတို့အိမ်နည်းနည်းပါးပါးပဲအိမ်မှန်တကားဒီပါလေးလောက်ပဲပြည့်စည်သွားတယ်လို့ပြောတယ်ဟာတနားကြီး15လောက်ပါရှင
်ဒ ီနေ့ညနေပိုင်း 9:00 နာရီလောက်ကလည်းရန်ကုန်မြို့ယူဇနာပလာဇာဝင်းပေါက်6မှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ယူဇနာပလာဇာအပြင်ဘက်မှာမီးခိုးတွေထွက်နေတာကိုလူမှုကွန်ရက်မှာတင်ထားတဲ့သတင်းတွေမှာတွေ့နေရပါတယ်။ဒါပေမဲ့ဒီဘုံးပေါက်ကွဲမှုကြောင့်ထိခိုက်သေးဆုံးမှုဘယ်လောက်ရှိလဲဆိုတာတိတိကျကျမသိရသေးပေမဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေယူဇနာပလာဇာကိုရောက်လာပြီးတော့ပလာဇာအတွင်းနဲ့အနီးနားတစ်ဝိုက်မှာရှိတဲ့လူတွေနဲ့ကားတွေကိုရှင်းလင်းဖယ်ရှားခိုင်းနေတယ်လို့လူမှုကွန်ရက်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ဒါပြင်လမ်းမတော်မြို့နယ်အတွင်းကညောင်မင်းလေးစီနားမှာလည်းနေ့လယ်ပိုင်းကဘုံးပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။အခုလိုအခြေအနေတွေကြောင့်မြို့ကန်တွေအနေနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားနေရပါသလဲ။
ပါအတူရတော့လန့်နေရတာပဲပေါ့နော်ကြီးလန့်စာစားနေရတယ်လို့ပဲညဆိုရင်လည်းအဲ့လိုပါပဲ
ဟု
တ်ကဲ့ဒါမှဘာတွေဖြစ်မလဲဆိုတော့လေကြောက်နေရတာပါပဲအဲ့လို
ဟို
လုံချုံကြီးလုံချုံမှုကြီးတိတ်မရှိဘူးပေါ့နော်အတူတို့ကတော့တိတ်အပြင်ကိုမထွက်ဘူးလေအဲ့လိုညဆိုရင်လည်းရှိနိုင်နောက်ပိုင်းဆိုရင်တိတ်ဆိတ်နေတာပဲရက်ွက်တိုင်းပါပဲ
လုံးချုံကြီးအနေနဲ့ကတော့မလုံးချုံလို့ခံစားဟိုညဘက်အိမ်ကစိတ်ချလက်ချတယ်မအိမ်နိုင်ဘူးအလိုမျိုးပေါ့အိမ်နေတာကညတကောင်ကြီးတွေမှာတော့မှအလိုကင်းလဲနေရတနေရာဘုံပေါက်တာစက်တိုက်တွေကြားနေရ
မနေ့ကလည်းစမ်းကြောင်းမြို့နယ်တဲကဘာကရအုတ်ချွေမှုရုံးရှိအပါဝင်ပဲခူးတိုင်းညောင်လေးမင်းမြို့ကကောက်ွက်ကြီးရွာကြီးရွာအုတ်ချွေမှုအိမ်တွင်းမှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပောက်ကွဲမှုတွေဟာနေ့စဉ်ရက်ဆက်ဆိုးသလိုဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ Trust me ခင်ဗျာစကိုင်းတိုင်းဒေသကြီးခန်းလီမြို့နယ်ကနန်းစီပွန်ကြောက်စိမ့်မော်ကစစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့အစောပိုင်းက KIA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းဒီကြောင်ကနေပြီးတော့ပြန်လည်တိုက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပြည်ပို့တဲ့တရင်ကိုကျွန်တော်တားညို့ပြောပြပြီးပါမယ်။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမတ်လ17ရက်နေ့ကစခဲ့ပြီးတော့အခုခါမှာတော့ကချင်ပြည်နယ်အတွင်းမှာမကစကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုပါပြန့်နှံ့လာနေတာဖြစ်ပါတယ်။ဒီကနေ့မနေ့စကိုင်းတိုင်းဒေသကြီးခလီမြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတကူက VOA ကိုခုလိုပြောပါတယ်
။ KIA ကနေမှဝင်တိုက်တာပြီးကောင်းကဝင်တိုက်တဲ့အကြောင်းအရဥပိုင်ရဲ့ဒီဥပိုင်လောက်ကကိုအရင်ဆုံးဝင်ပြတာအဲ့ဒါ၄နိုင်ပေါ်မှာဆောက်ပြီးတော့ပြတာပြပြီးတော့ခုနှစ်ဖက်အပြန်လာပြခတ်တာခုအခုချိန်ဒီခုဟိုဘက်ကစစ်တပ်ကအခုချိန်ဒီနေတုံးနေတယ်ကွာအခုလုံးလုံးဆယ်ဟိုနှစ်ချိန်လောက်ဝဲနေတယ်ကိုအဲ့လေတပ်စခန်းကလည်းဖုံးလင်းမှရှိရတဲ့လေကြောင်းလိုင်းကနီးတဲ့အတွက်သူတို့ဖုံးလင်းနဲ့ခန်းနီးနဲ့ဆိုတော့လေနဲ့လာမှဆို15မိနစ်တည်းရှိတယ
် KIA ဘက်ကအဓိကထားတက်ခိုက်ခဲ့တာကမချန်ခရွာကဥပိုင်ကြောက်စိမ့်ကုန်ကြီးဖြစ်ပြီးတော့မချန်ခရစ်ကန်နတ်စီပူရဲတိုင်ရင်နဲ့ရစ်ကန်တက်စကန်တွေကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နေကြီး17နာရီကျော်လောက်မှာတော့ KIA တပ်တွေပြန်လည်ဆုတ်ခွာသွားပြီးတော့ရဲတပ်ဖွဲ့ဝင်တချို့ဒဏ်ရာရတယ်လို့တချို့လည်းဖမ်းဆီးခံရတယ်လို့သိရပါတယ်။လက်ရှိန
ောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်3ဦးဒဏ်ရာရတယ်။ရစ်ကန်တွေအကုန်လုံးမီးရှို့သွားတယ်ဖျက်ဆီးသွားတယ်။ဒီကြတော့ဒူရောအမျိုးသမီးအပါဝင်တဲ့69ဖာတီခေါ်တော့ပါတယ်။နေရင်နေလာတဲ့ချိန်မှာသူတို့အားလုံးနောက်ထုတ်သွားတယ်။ဒီအခုတိုက်ပွဲကတော့လောလောဆယ်ညိန်သွားပြီ။နေရင်နေကတော့ဝဲနေတော့ပါ
။ KNG ကချင်တရင်ထဏာကတော့ရဲတပ်သား2ဦးသေဆုံးပြီးတော့အရတား2ဦးထိခိုက်ကြောင်းဖော်ပြထားပေမဲ့ VOE ကတအားကိုတိကျတည်ပြလို့မရခဲ့ပါဘူး။ပြီးခဲ့တဲ့မေလ9ရက်နေ့ကလည်းခရီးမျိုးနဲ့ကောင်းဟင်းကြီးရွာကြီးမှာစစ်ကောင်စီတပ်ဖွဲ့နဲ့ရှမ်းပြည်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။တမရကဒီနတ်စီပုံကထွက်ရှိတဲ့ကြောက်တွေကိုမန္တလေးဘက်ကိုတည်ဆောင်လာစေမှာဝင်ရောက်တိုက်ခိုက်ခံရတာဖြစ်ပြီးတော့တပ်ပရဘက်ကအကြဆုံးရှိခဲ့တဲ့ကြောင်ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်မိုးမောင်မြို့နယ်ထဲမှာတော့တောက်ကြနေညပိုင်းကပစ်ခတ်မှုတွေဆက်ရှိနေပြီးတော့မြို့သိပ်ရွာမှာလက်နက်ကြီးကြီးကြတာကြောင့်နေအိမ်နှလုံးမီးလောင်ခဲ့တယ်လို့မိုးမောင်ဒေသခံတဦးကပြောပါတယ်
။ဟိုမှာတော့မှာအများကြီးကြီးပါရော၄ငါးခါတော့ပြစ်ကြတာဟုတ်။ဒီမြို့ကြီးကျွာကျမှာဟိုချောင်းရှိရင်မောချောင်းနမောချောင်းအဲချောင်းနဲ့ပေးမှာတဲ့ဟိုမြောက်ကြီးဟိုကြီးချလို့ပေါ့မိုင်းချလို့ပြီးဆောင်တယ်တဲ့အဲနေအိမ်တော့ဘာဆိုင်ဆိုင်လို့ပြောရအ
ောင်ကျသာဘီနေ့ညတော့ကလည်းမြို့သိကုံလုံးနဲ့စီဟရွာဘက်ဒီမှာတက်မတော်နဲ့ KIA ကြားပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့စီဟရွာမှာနေအိမ်6လုံးလောက်ပျက်စီးပြီးတော့လူနှုတ်ဦးတရားရခဲ့ပါတယ် KIA ရဲ့ပြည်ကြီးတာဝန်ခံဗမူးညော်ဘူးကတော့ခဏိမျိုးနယ်မှာတိုက်ပွဲဖြစ်ပွားတာနဲ့မိုးမောင်မျိုးနယ်အတွင်းလက်နက်ကြီးကြီးကြလို့နေတချို့ပျက်စီးတာဟုတ်မှန်တဲ့အကြောင်း VOE ကိုတီးပြပြောကြပါမိမယ်။အောက်ခြေကသတင်းမတက်လာတဲ့အကြောင်းအချင်းတွေသိစိတ်ကိုမသိရကြအောင်ပြောပါရစေ။ လက်ရှိအခြေအနေမှာတော့တပ်မတော်နဲ့ KAI ကြားတိုက်ပွဲတွေဟာကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိပါကျယ်ပြန့်လာနေပါတယ်။ကျွန်တော်သားညဦးပါ
နိုင်ငံမှာတကြော့ပြန်ကိုဗစ်တတိယလိုင်းကူးစက်မှုနှုန်းဟာစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြင့်လိုက်သလိုထိုင်းနိုင်ငံအတွင်းမှာရောက်ရှိနေတဲ့နိုင်ငံသားတွေကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကနေစတင်ပြီးစည်ရင်းပေးသွင်းဖို့အတွက်ရက်သတ်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအတွင်းရောက်ရှိနေကြတဲ့နိုင်ငံသားအားလုံးဟာမိမိရောက်ရှိနေတဲ့ဒေသကအနည်းဆုံးကျန်းမာရေးစင်တာတွေမှာကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကစပြီးမှတ်ပုံတင်ကြရမှာဖြစ်တယ်ဆိုပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကထုတ်ပြန်ပြောဆိုသွားပါတယ်။ရှေ့ကျောက်လူသမားတွေကြားမှာတော့ကိုဗစ်ကာကွယ်ဆေးထိုးဖို့မှတ်ပုံတင်ကြမလားဆိုတာသေချာမသိရသေးပေမဲ့အများစုကကိုဗစ်ကာကွယ်ဆေးထိုးဖို့စိုးရိမ်စိတ်တွေရှိနေတယ်ဆိုပြီးရှေ့ကျောက်လူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဒီရှေ့ကျောက်လူသမားတွေအားလုံးကဆက်ရုံအလုံးုံကြည့်ပြီးရနေမှာသူတို့ရဲ့လုတ်သားတွေဟိုကျင်းချက်လက်တောင်းနေလာကြပြီခင်ဗျာလုတ်သားတွေမပြေးကြဘူးအခုလိုရွှေပြောင်းလို့တမတွေကိုထိုင်းဥပဒေပုံမှန်33ရစမှုဖို့လို့ပကံစခုံဝင်ထားတဲ့ကြောင့်တန်းတူခါစားခွင့်ရှိတယ်ဆိုပြီးထိုးပေးတာကိုမင်းတို့ထိုးတယ်မှာတယ်လို့တော့ကျွန်တော်ကအကြံပြုတယ်သူတို့မထိုးချင်ဘူးဆိုတဲ့အကြောင်းကထိုင်းတည်င်းဌာနတွေမှာလည်းတကယ်လက်ပါခဲ့တဲ့ကိစ္စတွေရှိနေတယ်မှအခမတင်လို့လေးဖြတ်သွားတာတို့ဟိုအသက်ဆုံးရှုံးသွားတာတို့ဆိုတာကပါနေလို့သူကအမတန်စိုးရင်ကြောက်လန့်နေမထိုးချင်ဘူးလို့ညှင်းဆန့်နေတာခင်ဗျာ
2021ခုနှစ်ဧပြီလကစပြီးဘန်ကောက်မြို့ဧရိယာတဲက night club တွေကနေစတင်ကူးစက်ပြန့်ပွားလာတဲ့ covid တတိယလိုင်းဟာအခုဆိုရင်စက်ရုံတွေစောက်လို့ရေးဆိုင်တွေကရွှေပြောက်လို့သမားတွေကိုပါကူးစက်လာနေတယ်လို့အကျဉ်းထောင်တွေထဲမှာလည်းစိုးရိမ်ပွဲရာပြန့်ပွားကူးစက်လာနေတာပါအခုဆိုရင်တလအတွင်းနိုင်ငံတဝန်းပိုးတွေ့လူနာ6,400လောက်အထိမြင့်တက်သွားခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ကူးစက်မြန်ကိုဗစ်ရောဂါပိုးအမျိုးအစားသစ်ကူးစက်သူရှေ့တောင်းနေအပေါင်း36ယောက်ကိုပထမအဆုံးအကြိမ်ဖြစ်စစ်ဆေးရရှိတွေကတောက်ကြနေကပြောပါတယ်။တောက်ကြနေမှာပဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာဦးဆောင်ပြီးကယောဂါထိန်းချုပ်ရေးဘုတ်ကတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွေ့ဆုံဆွေးနွေးပွဲအပြီးမှာတော့ကပ်ဘေးအရေးပေါ်ကာလနောက်ထပ်နှစ်လတိုးမြင့်ဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကထိုင်းဘာသာနဲ့ပြောဆိုသွားပါတယ
်ขึ้นมานะครับให้เป็นการขยายคราวที่12ตั้งแต่วันที่1มิถุนายน
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ36,000ကျော်ရှိနေပြီးမေလ22ရက်နေ့တနေ့ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,052ယောက်ထိရှိနေပါတယ်။ကိုဗစ်တတိယလိုင်းကူးစက်မှုမှာတော့နေ့စဉ်ထောင်ချီကူးစက်မှုတွေဖြစ်ပေါ်နေပြီးအခုတည်းထိသေဆုံးသူ959ဦးထိရှိလာကြောင်းထိုင်းဆိုရကအတည်ပြုထုတ်ပြန်ထားပါတယ်ရှင
်။ရရှိမြခင်ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ဒီလူခွေအခြေအနေတွေကိုတင်ဆက်နေတဲ့ဒုတ်အတအစီအစဉ်နဲ့စပါမယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတ်အတပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီကဖမ်းဆီးတရားစွဲဆိုတာခံလိုက်ရတဲ့သတင်းတောက်တယောက်ရဲ့ဖြစ်ရပ်ကိုခြေရခံကြည့်ထားပါတယ်။သူဟာဆေအာနာသိမ်းပြီးကလေးကအကြီးအကျယ်ပြောင်းလဲသွားတဲ့တရားစီရင်စနစ်ထဲကနေမှန်ကန်တဲ့တရားမျှတမှုရရှိဖို့ကိုနီကူဟန်နဲ့စူးစမ်းနေတဲ့သူတွေထဲကတယောက်ဖြစ်ပါတယ်။ဖမ်းဆီးခံရသူတွေဟာရှေ့နေကူညီရရှိဖို့ပြိပင်ခံလာရတာတွေရှိလာပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
နာမည်မေလာ26ရက်နေ့ဟာကိုအောင်ကျော်ရဲ့ရှင်းနေမှာပါပဲကိုတိုင်းနောက်ဆုံးလျှောက်လေ့ကျက်ပေးရမယ့်6ချိန်မြောက်ယုံချင်းဖြစ်ပါတယ်သူကရှင်းနေမှာပါပဲယုံချင်း2ချိန်ကိုကြော်ဖြတ်ပြီးပါပြီကိုအောင်ကျော်ဟာ TVB သတင်းဌာနရဲ့ဒေသခံသတင်းတော်တစ်ယောက်ဖြစ်ပါတယ်သူကိုမက်ရှလာတရနေ့ညမှာစက်ကောင်စီရဲ့လက်နက်ကိုင်အဖွဲ့တွေကအကြမ်းဖက်ဝင်ရောက်ဖမ်းဆီးခဲ့ပြီးပုံမှန်905နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်
။လာမယ်လို့ကြောက်ပါခဏမလုံးတဲ့နေရာဟာဒီဝါကြီးကခေါစီဝါကြီးက
မက်လာတရနေ့မှာစစ်ကား6စီးလောင်းနဲ့ရက်ကွက်ချဲကိုရောက်လာပါတယ်။ညအချိန်မတော်မီးတွေဖြတ်ပြီးကိုအောင်ကျော်အိမ်ကိုဂဲဖန်ခေါ်လီတွေနဲ့ပြက် တနက်ပြပောက်ချင်းချောက်ကအင်ကိုချိုးပြတ်ဝင်ရောက်ဖမ်းခဲ့တာပါ။အဲ့ဒီလိုအကြမ်းဖက်ဖမ်းခံရစဉ်တုန်းကလည်းဘာမှမေးမြန်းခုခံပိုင်ခွင့်မရခဲ့သလိုအဖမ်းခံရပြီးနောက်ပိုင်းတရားစွဲဆိုခံရချိန်မှာလည်းဥပဒေအထောက်အကူပြုသူရှင်းနေအကူအညီမဲ့အောင်ဖန်တီးခံရပြန်ပါရဲ့ကိုအောင်ကျော်ဇနီးဖြစ်သူမန်နေဂျီက
မစ္စပီယန်နေညပါဝါကလည်းခုနေရှင်းနေမရောက်ပေါ့ရှင်းနေမရောက်စူးစမ်းကြည့်ခဲ့တယ်မှာအဲဒီငါကကာဂျီနဲ့ဆွေးနွေးပြီးတော့ဒီမှာရှင်းနေလိုက်ရတယ်ငါ့အချိန်မှာကိုအောင်ကျော်ကမစ္စတာတင်းနေတော့အဲ့တော့ဒီစူရဘေးမှာရှင်းနေလေခင်ဗျာမှုတွေရှိသေးဘူးပေါ့မရှိသေးတော့ငါရလွယ်ကူတယ်မှာလေကူပြီးတော့မှနောက်ပိုင်းမှတဖြည်းဖြည်းသူတို့တင်းကျပ်လာတဲ့ခါကျတော့ရှင်းနေလေအထဲဒီထောင်မင်းတရားရုံးတွေမလိုက်ပြီးချင်တော့အဲ့လိုမျိုးတွေဖြစ်လာတယ်ပြီးရင်ရှင်းနေလက်ဆက်ပဲများတော့ဟိုဦးတောင်းတာနဲ့ရှင်းဥပဒေရရှိနေတယ်အခုလည်းများတော့အဲ့လိုမျိုးဖြစ်လာတယ
်ဘိတ်တဝဲဘကရှင်းနေတွေဟာတရားခွင်ပြင်ပမှာပုဂ္ဂိုလ်ရရာချင်းချောက်ခံရတယ်လို့သိရပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့ရှင်းနေရဲ့အချက်လက်ကိုသိမ်းထားပြီးအကြက်ကင်တာခံဝန်ချိုးခိုင်းတာနဲ့ပုံမှန်905နဲ့တရားစွဲဆိုခံရတဲ့သူတွေမလိုက်ပေးဖို့ဖိအားပေးခံရတွေရှိတယ်လို့လည်းသိရပါတယ်။မတ်လ23ရက်နေ့ကနေဧပြီလ29ရက်နေ့အထိမန်နေဂျီဟာကိုအောင်ကျော်နဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးအဆက်အသွယ်ပြန်ရချိန်မှာတော့ရုံချင်းနှစ်ခါထုတ်ပြီးနေပြီဖြစ်ပါတယ်
။ဒီ၄ချိန်မြောက်ရုံချင်းကနေစပြီးတော့ကိုရန်ချောက်လက်ဆက်တင်ရတယ်။ပြန်မနေ့ကတော့၅ချိန်မြောက်ဒီလာမယ့်6ချိန်မြောက်အထိဆိုရင်ကိုရန်ချောက်လက်အပိတချောက်လက်ဆက်တင်ရတော့အဲကောင်ကဘာလို့လဲဆိုတော့ပြပီရောသူကတင်သွင်းလာတယ်သူကရာသမှုသူတော့လည်းရာသသားမဟုတ်ဘူးမီဒီယာဒဲမီဒီယာသမားတယောက်ဖြစ်တယ်အဲကြောင့်မို့ဒဲမီဒီယာသမားတယောက်ဖြစ်တဲ့အတွက်ကြောင့်ဒဲမီဒီယာဥပဒေနဲ့အညီသူအမိန့်ချပေးဖို့ဆိုတော့ပြပီရေသူလျှောက်လဲချက်တင်လာတယ်တောင်းတူလာတယ်ပေါ့နော်အဲရုံးချင်းမတိုင်ခင်ဒီသုံးချိန်မြောက်ရုံးချင်းမှာတော့ပြပီကြီးကဘာလို့လဲဆိုတော့အင်္ဂါကကာဂျီမုန်နဲ့ဆွဲရတာဖြစ်တဲ့အတွက်ဒီသတင်းမီဒီယာဥပဒေကိုအခြေခံပြီးတော့ဆုံးဖြတ်မှာမဟုတ်ဘူး။ငါဆွဲဆိုတာလည်းငါကကာဂျီနဲ့ပဲအခြေခံဆွဲဆိုဟိုဆုံးဖြတ်မှာဆိုတော့ကောင်ကျော်ကပြောလိုက်လိုက်တယ်။အသိရှိနေများလေတော့
ကိုအောင်ကျော်ကိုခုနှစ်ချိန်မြောက်ယုံချိန်မှာအမိတ်ချမှတ်ခံရတော့မှာပါ။ဒီလိုရှင်းနေအခက်ခဲကြုံတွေ့နေရတာကကိုအောင်ကျော်တယောက်ချင်းရောမဟုတ်ပါဘူး။မုံရွာမှာဧပြီ15ရက်နေ့ကတပိတ်လမ်းကြောင်းချီတက်နေစဉ်ကားနဲ့တက်ပြီးအဖမ်းခံခဲ့ရတဲ့မုံရွာတပိတ်ဦးဆောင်သူလူငယ်ကိုဝေမွန်းနိုင်အမှုလိုက်ပေးတဲ့ရှင်းနေဟာလဲတိန့်ရှောင်နေရပါတယ်သူကိုနိုင်ငံရေးနဲ့ပတ်သက်တဲ့အမှုကိုလိုက်ပေးမယ်ဆိုရင်905နဲ့တရားစွဲခံရမယ်လို့ဖိအားပေးခံရတာပါဒါအပြင်ဖမ်းဆီးခံရတဲ့ចောင်းသားတွေရဲ့အမှုလိုက်ပေးမယ်ဆိုရင်လဲတရားစွဲမယ်လို့ရှင်းနေတွေကိုချင်းချောက်တာကြောင့်အမှုမလိုက်ပေးရတော့တယ်လို့တိန့်ရှောင်နေရသူတွေလည်းရှိရဲ့လို့မုံရွာတပိတ်ဦးဆောင်ကော်မတီကနေသိရပါတယ်ကျိုးအတန်ကမန္တလေးဘက်ကရှင်းနေတဲ့ချို့ကိုလက်ရှိအမှုလိုက်ပေးရင်ကြုံနေရတဲ့အခြေအနေကိုဆက်သွယ်မေးမြန်းကြည့်ရမှာလဲဒါရိုက်ချင်းချောက်တာမျိုးမရှိသေးပေမဲ့အမှုလိုက်ရမှာအခက်ခဲရှိတယ်လို့ပြောကြပါတယ
်ခက်ခဲရှိရဆိုဒီလိုပေါ့ရမိကမိရမဲ့ဆက်ချို့မိကနေရတော့ကျွန်တော်တို့ကဟိုမေးပြန်နေဆိုပြီးကလည်းညီဆွမ်းတော့မှဆိုလို့မမေးရမျိုးတွေပေါ့လေတာမကြီးဆိုရှိနေတာပေါ့ဗျာနော
်မြန်မာဆက်အာနာရှင်လက်တဲ့ဟာမေလ20ရက်နေ့အချိန်လူ9000ကျော်ကိုဖမ်းပြီး4000ကျော်ကိုချုံနောင်ထားဆဲဖြစ်က64ယောက်ကိုတော့ထောင်ဒဏ်ချလိုက်ပါတယ်။မျက်ကွယ်သေးတယ်နေလဲပါတယ်လို့လူ1900ကျော်ကိုဖမ်းဝရမ်းထုတ်ချပါသေးတယ်။အာနာသိန်းအဖွဲ့ရဲ့လက်ကင်ချုပ်ရဲနဲ့စစ်တပ်ဟာဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးတာတွေကိုဥပဒေမဲ့လုံဆောင်နေခဲ့တာပါ။အဲ့ဒီလိုအတားအဆီးမရှိဖမ်းဆီးမှုတွေပိုလုံးလို့ရအောင်လဲနိုင်ငံသားတွေကိုဖမ်းဝရမ်းမပါဘဲဖမ်းဆီးရ24နိုင်ငံကြကြော်လွန်ချုံထောင်တာမိသူအိမ်ကိုမစိုးအချိန်မရွေးဝင်းရှာဝင်ဖန်းတာတွေကိုလုံးလုံးမရအောင်အကာအကွယ်ပေးထားတဲ့နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးတဲ့ဥပဒေပုံမှန်တချို့ကိုရည်ဆိုင်ခဲ့ရပါရက်ကြီးဥပဒေမှာအစည်းအဝေးတိုင်လို့ရမယ့်ပုံမှန်ကိုပြန်ထည့်သွင်းခဲ့ပါတယ်
စာလင်အခြားရက်ွက်တို့မဟုတ်ကျင်းရအောင်စုမညာအင်းရင်းနေလာရောက်တဲ့ကိုတော့ဧည့်သည်များအတွက
်အခုပုံမှန်အရအိမ်အောင်စုတိုင်းဟာတကောင်စီးရင်မရှိရင်ဒါမှမဟုတ်ဧည့်သည်လာရင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးကြီးအိမ်မှာနေထိုင်သူစရင်ကိုအတိပေးရမှာပါဒီဥပဒေကိုဆန္ဒပြသူတွေကိုဖမ်းဖို့အသုံးပြုပါတယ်အခုချိန်ထိစစ်တပ်ဟာအာဏာတည်မြဲရေးနဲ့ဆန့်ကျင်သူတွေကိုဖိနှိပ်ဖို့အတွက်ဥပဒေ16ခုပြင်ဆင်ခဲ့ပြီလည်းဖြစ်ပါတယ်ဒီမိုကရေစီလိုလားသူတွေကိုဖမ်းလို့ရအောင်ညီမျိုးစုံနဲ့လုပ်ပြီးနာမှာတော့ထောင်ထဲအချုပ်ထဲဖမ်းဆီးခံရခြင်းအခွင့်အရေးဆုံးရှုံးအောင်လဲထပ်ဆင့်လုပ်လာပါတယ် တရားရုံးတွေကိုထောင်ထွင်းရှိခဲ့သလိုစစ်အုပ်ချုပ်ရေးကြီးညာရဲ့မျိုးနွယ်တွေကဖမ်းခံရသူတွေကိုလည်းစစ်ခုံရုံးမှာရှေ့နေငှားခွင့်မရဘဲအကျဉ်းနည်းနဲ့လာစစ်ဆေးနေရပါတဖန်ဧပြီလ29ရက်နေ့ရက်စွဲနဲ့ဥပဒေရေးရအချောက်ကူဘေးရဥပဒေကိုပြင်ဆင်ပြဋ္ဌာန်းပြီးအနှစ်သာရဖြစ်တဲ့ပုံမှန်3ရက်ပုံမှန်ခွဲ9ကိုပယ်ဖျက်ခဲ့ပါတယ်ပုံမှန်ခွဲ9ကတော့ပြစ်မှုဆိုင်ရာစုံစမ်းထောက်လှမ်းရေးနဲ့စုံစမ်းမှုတွေပြုလုပ်နေစဉ်အတွင်းရဲအချုပ်နဲ့အကျဉ်းထောင်တွေမှာမလိုလားအပ်တဲ့ဖမ်းဆီးချုပ်နှောင်တဲ့ကာလရောကြစေရန်နဲ့ဥပဒေနဲ့မညီတဲ့ဖမ်းဆီးချုပ်နှောင်မှုတွေပပျောက်စေရန်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါအပြင်ဥပဒေပါပုံမှန်10ခုကိုပယ်ဖျက်ပြီးပုံမှန်22ခုကိုအစားချိုးခဲ့တာပါ။မြန်မာနိုင်ငံရှင်းနေများကွင်းရဲ့ဥက္ကဋ္ဌဦးကြီးမြင့်က
ကိုရောကဆိုဒုတိယစာဖမ်းခံရတဲ့စပြီးတော့ဦးကြီးတောင်းလို့ရပြီ။အခုလောကတောင်းလို့မရဘူး။အဲ့ဒီလူတယောက်ကိုဖမ်းပြီးတရားရုံးရောက်ပြီးဆိုမှလိုက်ပေါ့နော်။အဲ့လူထောင်ကြသွားပြီဆိုတဲ့ဒီကိစ္စနဲ့အဲ့မှာအယူခံတို့ပြင်ဆင်မှုတို့အထောင်သေးမှာအကူအညီတို့အဲ့ဒါတော့ပေးဖို့မရှိတော့ဘူးအဲ့ဒါဖြစ်ပလိုက်နောက်တစ်ခါဥရေထောက်ကူပြုအဖွဲ့ကဟိုလုံးဝဆိုလို့ရှိရင်ဌာနဆိုင်ရာတွေအကူအညီတောင်းဖို့ရှိတယ်ဌာနဆိုင်ရာတွေလည်းဥရေပြုအထောက်ကူဖို့ကူညီဖို့တာဝန်ရှိတယ်ပေါ့ဒါဥရေမှာကိုပြတ်ထားနေတာအခုလောအဲ့ဒီပိုက်တွေဖြစ်ပလိုက်ပြီလောကပဲဌာနဆိုင်ရာတွေအကူအညီတောင်းကြမလို့မပေးဘူးအတော့ပလိုက်အစိုးရကတော့ပါလဲဆိုလို့ရှိရင်အပြည်သူတွေကိုတပတ်တလားကူညီကြတယ်နောက်ခမရှင်နေလိုက်ပြီးတယ်ပြည်များနေပြီးတယ်အဲအဲ့ဟာတွေနဲ့ပတ်သက်လို့ပြိပိလိုက်ပြီးဒီစစ်ကောင်စီလက်ထက်မှာနောက်ဆုံးပြင်ဆင်လိုက်တဲ့ဥပဒေကြီးဒီပြည်သူတွေကိုအကြီးအကျယ်နဲ့တိကျဆုံးရှုံးပြီးတော့စစ်အာဏာရှင်အလိုကျအဲလုံးဝလို့ပြောလိုက်တာပဲအဲ့ဒါပဲအချုပ်ပါတော့နော်
2016ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေအရဥပဒေအထောက်အကူပြုအဖွဲ့တွေကိုပြည်ထောင်စုအဆင့်ကနေမြို့နယ်အဆင့်ထိဖွဲ့စည်းထားပါတယ်။ပြစ်မှုတစ်ခုအတွက်ဆွဆဲခံရသူငွေကြေးချို့တဲ့သူအမျိုးသမီးနဲ့ကလေးသငယ်တွေလိုဥပဒေဆိုင်ရာအထောက်အကူတောင်းခံခွင့်ရှိသူတွေအတွက်အခမဲ့ကူညီဆောင်ရွက်ပေးနေရပါ။လက်ရှိအချိန်မှာတော့ပြင်ဆင်လိုက်တဲ့ဥပဒေအရအဖွဲ့ဝင်အသစ်တွေနဲ့ဖွဲ့နိုင်ဖို့ရခင်ရှိနေတဲ့ဥပဒေအထောက်အကူပြုရေးအဖွဲ့အလုံးကိုလည်းမေလာ7ရက်နေ့ကတာဝန်ကနေရက်စဲလိုက်ပြီးဖြစ်ပါတယ်။ကိုအောင်ကျော်ရဲ့အမျိုးသမီးမနေကြီးကတော့ဖြက်စည်းခံလိုက်ရတဲ့တရားဥပဒေစိုးမိုးရေးအပေါ်အယုံအကြည်မရှိတော့ပါဘူး
။ဒီမှာနိုင်ငံမှာတော့တရားဥပဒေစိုးမိုးမရှိတော့ဘူးနော်။အခုတော့ကြောင့်မို့ဒီလာမယ့်ရုံးချိန်ခုနှစ်ချိန်နောက်မှာတရားဥပဒေကဘလို့ကန်ပိတ်ချနေပြီးစပါရဲအပိတ်ရလဲလေ။ဒီမှာလောကအယုံအကြည်မရှိဘူးပေါ့။ဥပဒေကိုမယုံကြည်တော့တဲ့အတွက်အကယ်ကိုအောင်ကျော်အမိတ်ကြောက်အောင်လဲရှင်နေတာဘာအဓိကလဲဝင်လာမဟုတ်ဘူး။ဒီမှာနိုင်ငံဥပဒေလောကပြင်ကျူတဲ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10နာရီအတွင်းနဲ့တနင်္ဂနွေနေ့နေ့နဲ့6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့စနေညစကဝိုင်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပြီးပါမယ်။ဆရာနာသိမှုကိုစန့်ကျင်တဲ့အတွက်ဖန်ဆီးထင်းသိမ်းခံထားသူတွေကိုထောင်နှင်းတရားရုံးထုတ်တာမှာအခက်အခဲမျိုးစုံရင်ဆိုင်နေရတယ်လို့အခမဲ့ဥပဒေအကျိုးဆောင်ဖြစ်တဲ့လိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်နီဒေါ်ဇာလီကဗီဒီယိုကိုပြောပါတယ်။လက်ရှိရန်ကုန်အင်းစိန်ထောင်တွင်အမှုပေါင်း1000ကျော်ကိုလက်ခံဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။တနင်္ဂနွေနေ့စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားသူပေါင်း9000ကျော်ရှိနေပြီလို့ EPP နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားတာပါ။လက်ရှိအင်းစိန်ထောင်တွင်တရားရုံးထုတ်စစ်ဆေးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ရှင်းနေတော်စာလီကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်ပြီးမြန်ထားပါတယ်အခုစနေညစနေဝိုင်းအစီအစဉ်မှာထုတ်လွှင့်ပြပါမယ်နားဆင်ကြပါခင်ဗျာ
အခုဒီအချင်းတောင်နေထဲမှာပေါ့နော်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားသူတွေရဲ့အရေးပေါ့အဲ့အတွက်ကိုဥပဒေကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်နေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ရှင်ကျမတို့အခုက
ဒီအာဖန်စီထိမ့်သိမ်းချင်းခံရတဲ့သူတွေအတွက်ကိုကျမတို့တွေဥပဒေဆိုင်ရာဒီအာအခမဲ့ဝန်ဆောင်မှုတွေကျမတို့တွေကူညီဆောင်ရွက်ပေးပါတယ်ပြီးတော့တရားရုံးတွေမှာကျမတို့အမှုလိုက်ပါဆောင်ရွက်ပေးတာမျိုးတွေလည်းဆောင်ရွက်ပါတယ်ပြီးတော့အာသူတို့ရဲ့ဒီဖန်စီထိမ့်သိမ်းချင်းခံရတဲ့မိသားစုဝင်တွေအတွက်ကိုသူတို့ရဲ့မိသားစုတွေပေါ့နော်ဒီအာထောင်ထဲမှာရှိတဲ့ဒီသူတို့ရဲ့အမှုအခင်ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့တွေကပြန်လည်ပြီးတော့မှဒီ update ပေါ့နော်ဒီပေးတာမျိုးတွေကျမတို့လုပ်ဆောင်ပါတယ်လို့ဟုတ
်အဲ့တော့အခုဒီဖန်စီထိမ့်သိမ်းခံထားရသူတွေရဲ့အခြေအနေပေါ့နော်အဲ့အဲ့ဒါတွေကရောအခုသူတို့ကိုတရားရုံးထုတ်ပြီးစစ်ဆေးနေတဲ့အခြေအနေကဘယ်လိုရှိလဲရှင်သူတို့ကအခုကလက်ရှိဟိုကျမတို့သိရတာထောင်တွင်းတရားရုံးကြီးဖြစ်နေတဲ့အတွက်ဆိုတော့အဲ့ဒီအနေအထားကိုလည်းပြောပြပါဦးရှင်
โอเคရှင်အခုကသူတို့တွေကဒီအာသူကဘယ်လိုပြောမလဲဒီအများစုကကျမတို့တွေဒီပုံမှန်905ကကြီးနဲ့ပေါ့နော်အာဒီဆွဲခံရတဲ့လူတွေပြီးတော့ကျမတို့ဒီအာလက်နက်များဥပဒေပုံမှန်ဒီအာ19ပေါ့နော်19ကကြီး19ငါ19စလုံးဆိုတော့အဲ့ပုံမှန်တွေနဲ့ဖမ်းခံရတဲ့သူတော်တော်များများကိုဒီအင်းစိန်အာရန်ကုန်တိုင်းဆိုရင်ပေါ့နော်အင်းစိန်အချင်းထောင်မှာရှိတဲ့အထူးတရားရုံးကနေပြီးတော့မှအမှုကိုစစ်ဆေးနေပါတယ်။အာတချို့သောအမှုတွေဆိုရင်တော့အခုဆိုရင်ကျမတို့ဆိုရင်ကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုမှာဆိုရင်အာနောက်တစ်ယောက်လောက်ပေါ့နော်တစ်ယောက်လောက်ကိုစစ်ပြီးပြီဆိုရင်ကျမတို့တွေအာဆွဲချက်အဆင့်ကိုရောက်နေပေါ့နော်ဒါပေမဲ့ဒီသွားတဲ့ process တော်တော်များများဟာကျမတို့အရင်တုန်းကဒီသက်ဆိုင်ရာတရားရုံးမြို့နယ်တရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်တယ်လို့ပဲသူ process ကသွားတယ်ဆိုဆိုကြပါဆိုရမန်ပြီးသွားရင်တရားဆွဲဆိုတယ်တရားဆွဲဆိုခြင်းပြီးသွားပြီဆိုရင်အာသူတို့ CMP လုပ်တယ်ပေါ့နော်အဲ့အဆင့်တွေနဲ့သွားတာမျိုးတွေရှိရဲ့ဟုတ်ကဲ့
ဆိုတော့ညီမအနေနဲ့ကအခုလိုမျိုးပေါ့နော်ဒီဖန်စီထိန်းသိမ်းခံထားရသူတွေရဲ့အရေးကိုအိုအခမဲ့ပေါ့နော်ဒီဥပဒေကြိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ဖို့ဆုံးဖြတ်ရတယ်ပေါ့နော်လောက်ပါဆောင်ရွက်ရတဲ့အကြောင်းမျိုးလည်းပြောပြပါအောင်ရှင
်ဟုတ်ကျမကတော့ငကိုကလေးကိုကဒီပေါ့နော်ဒီစီရင်နွမ်းပါတဲ့သူတွေပြီးတော့ရာဇဝတ်မှုနဲ့ဆွဲဆိုခံရတဲ့သူတွေအတွက်ဆိုရင်တော့ကျမရှေ့နေစဖြစ်ကလေးကိုကကျမဟိုဘယ်လိုပြောမလဲကြည့်တခုအနေနဲ့မတတ်မှတ်ထားဘူးပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးရှိရယ်ပြီးတော့နောက်ထပ်တခုကကျတော့ جماعه အနေနဲ့ဒီအခုဟိုပေါ့နော်ဒီကာလမှာကျတော့တော်တော်များများဒီငွေရေးကြေးရေးနဲ့ပတ်သက်ပြီးတော့ခက်ခဲကြတယ်ပြီးလဲပြီးွားတော့ جماعه တို့ဒီကြံခဲ့တဲ့တစ်နှစ်လုံးကလေကိုဗစ်ဒဏ်ကို جماعه တို့မြန်မာနိုင်ငံနဲ့အလူးလဲခံစားရတာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဖက်စီထိန်ထိန်ခံရတဲ့မိသားစုဝင်တွေအနေနဲ့လည်းငွေကြေးဆိုင်ရာသူတို့အခက်အခဲတွေရှိမယ်တချို့ပတ်စံရှိတဲ့သူကြပြန်တော့လည်းဒီငွေထုတ်ဖို့လည်းအင်မတန်ခက်ခဲတဲ့အနေအထားတစ်ခုရှိမယ်ဆိုတဲ့အခါကျတော့ကျမအနေနဲ့ကျတော့ဒီလိုဆိုရင်ဒီလိုကာလမျိုးမှာဆိုရင်ပေါ့နော်ကြေးတစ်ခုမတတ်မှတ်ပဲနဲ့ပေါ့နော်ကျမတို့လည်း contribution အနေနဲ့ပေါ့နော်ဒီဥပဒေဆိုင်ရာဝန်ဆောင်မှုလေးကိုငါတို့လုပ်ကြရအောင်လုပ်မယ်ဆိုတဲ့စိတ်ထားစဝင်လာတယ်ပြီးတဲ့အခါကျတော့ကျမတို့ဒီဒါကြောင့်ပတ်စံတက်နိုင်တဲ့သူစီကလည်းကျမတို့တွေကဘယ်လိုပြောမလဲကျမတို့ပတ်စံလည်းမယူဘဲနဲ့ကျမတို့အခမဲ့ဝန်ဆောင်မှုတွေပေးလာဆိုတော့ဒီလိုမျိုးစိတ်ထားဘာလို့ဖြစ်ပေါ်လာလဲဆိုတဲ့အခါမှာဆိုရင်ကျမတို့အရင်တရားရုံးနေမှာဆိုရင်မိသားစုနဲ့ဖန်ဆီးခံရတဲ့သူတွေကကျမတို့တွေးဆလို့ရတယ်ဘာလို့တွေးဆလို့ရလဲဆိုတော့တရားရုံးမှာရှိရဲ့အချုပ်မှာဒါမှမဟုတ်တရားရုံးမှာရှိရဲ့တရားရုံးမှာသူတို့ယုံထုတ်တဲ့အခါမှာမိသားစုဝင်နေနဲ့တွေးလို့ရတယ်တွေးလို့ရတဲ့အခါမှာအ ਨੇ ဆုံးတော့သူတို့တွေမှာမိသားစုတွေကနေပြီးတော့မှသူတို့သားသမီးဒါမှမဟုတ်သူတို့ရဲ့မိသားစုဝင်ကိုသူတို့ကစစ်စစ်မှမှရှိသလားပေါ့နော်အဲ့လိုမျိုးသူတို့ကမြင်တွေ့လို့ရဒါပေမဲ့ဒီကာလမှာကျတော့ထောင်ထဲကျတော့မိသားစုနဲ့ပေးမတွေ့ဘူးဘယ်လိုပြောမလဲမိသားစုကလည်းဝင်လို့မရဘူးပြီးတော့ court ပုံစံက open court မဟုတ်တာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲဟိုဒီချိန်မှာစင်းရဲရဲချမ်းသာသာဘယ်သူမှမစုမိသားစုဝင်နေတာအပူတန်ခံစားရတယ်ဆိုတဲ့ခါကျတော့ကျမတို့အနေနဲ့ဒီလိုမျိုးကိစ္စလိုမျိုးလည်းကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲငွေကြေးကဘလို့မှဟိုတောင်းမဟိုမတောင်းကျင်ဘူးပေါ့နော်ပြီးတော့နောက်ဆုံးတစ်ခုကကြတော့ကျမတို့အခုကျမတို့ live ဆောင်ရွက်နေတဲ့အမှုတော်တော်များများဟာဆိုရင်ဒီအခုပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအမှုတွေများတာဖြစ်တယ်ဒါကြောင့်မို့ကျမကကြတော့ဟိုအရေးဟိုကျမတို့ရှေ့နေ license ဆရာကလေးကကကျမတို့ရဲ့ကျမမှာထားတဲ့စိတ်ကကြတော့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုဆိုရင်ပတ်စံမယူဘူးဆိုတော့ ထိုင်ချက်ကရှိရဲဆိုတဲ့ခါမှာဒါကြောင့်ကျမကဒါအခုမှမဟုတ်ကျမအရင်ကတည်းကပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုမျိုးဆိုရင်ကျမတို့ကအခမဲ့လိုက်ပါဆောင်ရွက်ပေးတာမျိုးတွေရှိပါတယ
်ဒီစစ်ကောင်စီကအခုဖမ်းဆီးထားတဲ့ဖမ်းဆီးနေတဲ့အခြေအနေပေါ့နော်အဲ့တော့သူတို့ဒီအာဏာသိမ်းပြီးရဲ့နောက်ပိုင်းမှာဒီလူတွေကိုဘာကြောင့်ဖမ်းဆီးတယ်လဲရှင်သူတို့ဘယ်လိုပုံစံမျိုးနဲ့ဖမ်းဆီးခဲ့တယ်လဲပေါ့
ဟုတ်ကဲ့ဟိုစကျမတို့အမှုတွေထဲမှာဆိုရင် February 1ရက်နေကလေးကဖန်းခံရတဲ့သူတွေလည်းရှိတယ်လို့ဒီအများစုကကြတော့ဒီ March လ3ရက်နေ့မှာဖန်းခံရတဲ့သူတွေကပုံများတယ်ပေါ့ March လ3ရက်နေ့နောက်ပိုင်းမှာဖန်းခံရတဲ့သူတွေများတယ်အဓိကကြတော့သူတို့တွေကတချို့ကြတော့ဒီဆန္ဒပြပွဲလုပ်တဲ့နေရာမှာ the base စစ်ကြောင်းနေရာမှာပေါ့နော်ဖန်းစီခံရတဲ့သူတွေရှိတယ်တချို့ကြတော့မဟုတ်ဘူးဒီဖန်းစီခံရမဟုတ်ပါဒီဆန္ဒပြတဲ့နေရာမှာပါဝင်ပါတယ်ဆိုပြီးတော့မှနောက်မှပြန်ပြီးတော့ဥမာပေါ့ဒီ10ရက်နေ့မှာ10ရက်နေ့မှာသူဆန္ဒပြပါတယ်ဆိုပြီးတော့မှပြောပြီးတော့မှဒီ18ရက်နေ့သို့မဟုတ်19ရက်နေ့မှာပြန်ပြီးတရားစွဲတယ်ပေါ့နော်အဓိကကြတော့ဆန္ဒပြတယ်ပြီးလည်းပြီးွားတော့ဒီ CDM လှုပ်ဆောင်တဲ့သူကိုပန့်ပိုးတယ်ထောက်ပံ့တယ်ပြီးလည်းပြီးွားတော့နောက်တစ်ခုကကြတော့ဒီအများပြည်သူသို့မဟုတ်เนาะအစိုးရဝန်ထမ်းဟိုပေါ့เนาะအစိုးရဝန်ထမ်းတူဦးဒါမှအစိုးရဝန်ထမ်းအများစုကိုတော့စိုးရိမ်ကြောက်ရွံ့ထိတ်လန့်အောင်လှုပ်ဆောင်တယ်မမှန်သတင်းတွေကိုဖြန့်ဝေတယ်ဆိုပြီးတော့အဲ့ဒီခေါင်းစဉ်တွေနဲ့ဟိုတရားစွဲတာများတယ်ပုံမှန်ကျတော့ဒီအခု February 14ရက်နေ့မှာပြင်ဆင်ပြောင်းလဲပြင်ဆင်တတ်မှတ်လိုက်တဲ့အတီးပြုတ်လိုက်တဲ့ရစသက်ကြီးဥပဒေပုံမှန်905ကကြီးနဲ့တို့တွေအရေးယူတာတွေလုပ်တယ်ပေါ့နော်ဆိုတော့အဲ့ပုံမှန်တွေကများတယ်ဒါပေမဲ့အဲ့မှာမှအခုဆိုရင်လက်နက်တွေပါလာတဲ့အခါကျတော့ဒီလက်နက်ဥပဒေဖြစ်တဲ့သူတို့ယာယီလက်တလောမှာပြင်ဆင်လိုက်တဲ့ပေါ့နော်ပြောင်းလဲပြင်ဆင်လိုက်တဲ့ဥပဒေ19ကာကြီးနဲ့ဆွဲတာရှိရဲကျမတို့အမှုတွေမှာဆို19ကာကြီးလည်းရှိရဲ19စာလုံးလည်းရှိရဲ19ငှလည်းရှိရဲပေါ့နော်ဆိုတော့အဲ့ဒါကျတော့ပစ္စည်းအနည်းများနဲ့လက်ထက်လက်ဝယ်မိတာရဲတုံလောင်တာရဲအဲ့ပုံမှာမူတည်ပြီးတော့မှပုံမှားတွေအများပါဟိုပုံမှားတွေအဲ့လိုကွဲသွားတယ်ပေါ့နော်ဆိုတော့ဒါကတော့ဟိုအများစုပေါ့နော်ဒီလိုမျိုးအစွဲခံတယ်ဒါပေမဲ့အများစုကတော့လူတိုင်းလီပါကတော့905ကာကြီးနဲ့905 dash ကာကြီးနဲ့အစွဲခံရတာများပါတယ်ရှင့်ဟုတ
်โอเคအဲ့တော့အခုဒီဒေါ်စာလီကိုရိုင်းဆောင်ရွက်နေတဲ့အမှုပေါင်းပေါ့နော်နောက်အခုဒေါ်စာလီတို့ဖွဲ့ထားတဲ့ဒီအခမဲ့ဥပဒေကြိုးဆောင်နေတဲ့ဒီရှေ့နေအမျိုးသမီးဖွဲ့တွေနဲ့လိုက်ပါဆောင်ရွက်နေတဲ့အမှုပေါင်းကဘယ်လောက်လောက်ရှိပြီရှင့်
ไอ้จม้าอกูเลยตั่วไล่ตา1000เนี่ย1006หมู่ชื่อแกดานอกแท้4หมู่มาป่าวซะ1010ดินี่มา1010ဖြစ်သွားဟုတ
်ဒီအမှုတွေအားလုံးကဒီရန်ကုန်အင်းစိန်ထောင်มาပဲล่ะဒါမှမဟုတ်တနိုင်ငံလုံးအနှံ့ပါလားရှင
်ရန်ကုန်มาပဲရှင်ဆိုတော့โอ้ဘယ်လိုပြောမလဲတချို့ဟာတွေじゃ overlap ရှိရယ် overlap ရှိရယ်ဆိုတဲ့နေရာကျတော့ဘာလဲဆိုတော့ကျမတို့တူဦးကိုတမှုဆိုတဲ့ပုံစံမျိုးနဲ့တွားတာဖြစ်တဲ့တဲ့ကျွန်တော်တထောင်ကျော်ရတယ်လို့ပြောတာပေါ့နော်အမှန်တကယ်ကျတချို့ကျတော့တွဲလုံးကြီးတွေရှိဆိုကြပါဆိုအမှုကတော့တမှုပဲဒါပေမဲ့ဆွဆွဲခံရတဲ့ကအယောက်30ရှိရယ်ပြီးတော့တချို့ဆိုရင်တမှုပဲဒါပေမဲ့ဆွဆွဲခံရတဲ့သူက28ဦးရှိရယ်ဆိုတော့ဒါပေမဲ့ကျမတို့ကဟို individual နဲ့တွားလိုက်တဲ့ခါကျတော့1010ဖြစ်သွားတယ်ဒါပေမဲ့ဟို case နဲ့တွားရင်တော့အဲ့လောက်မတွားဘူးပေါ့အဲ့
တော့ဒီအချင်းတောင်တွင်ဒီတရားစီရင်အခြေအနေရောဘယ်လိုရှိလဲရှင
်ထောင်ထဲမှာတော့တရားစီရင်တာကျတော့အမှုစစ်ဆေးတဲ့တွားတဲ့ flow တွေအကုန်လုံးကကျတော့ကျမတို့ဒီအရင်တုန်းကပဲကျမတို့တွားတဲ့ဘယ်လိုပြောမလဲပြည်တော်စုတရားစီရင်ရေးပုံစံအတိုင်းပဲအဲ့ system ပုံစံအတိုင်းကိုပဲတွားတယ်မတူညီတာကျတော့ဥပမာပေါ့ကျမတို့ဟိုထောင်တရားရုံးဆိုရင်ဆိုကြပါဆိုဒီတနေရာမှာဆိုရင်ဥပမာဒီဆိုကြပါဆိုကျမတို့မြို့နယ်ဆိုလှိုင်တရားဆိုရင်လှိုင်တရားဒီနေရာမှာပဲထိုင်တာမျိုးမဟုတ်ဘူးသူကခွင့်အားရင်အားတယ်လို့ထိုင်တယ်ပြီးဝိုင်းသူကတခြားတနေရာမှာလည်းထိုင်ရတယ်အဲ့လိုမျိုးဆိုနေ့တနေ့နဲ့တနေ့မတူတတ်တတ်မတ်မတ်မရှိဥမာဒီနေရာဆိုဒီ spot ဆိုရင်ဒါကလှိုင်တရားမြို့နယ်တရားရုံးအတွက်ဒါနေရာဆိုပြီးတတ်တတ်မတ်မတ်မရှိဘူးမရှိတဲ့အခါကျတော့ကျွန်တော်တို့ရှိနေအတွက်ကကြောနည်းနည်းလေး challenging ဖြစ်တာကဘာလဲဆိုတော့ကျွန်တော်တို့ cost list ကိုမတွေ့ရအောင်ဥမာဒီနေ့ဘာအမှုကိုကျွန်တော်တို့ကြားနာမယ်ဆိုကျွန်တော်တို့မသိရအောင်ပြီးတော့ဒီအမှုဟာဘယ်တနေ့မှစပြီးတော့မှစစ်ဆေးမယ်ဆိုကျွန်တော်တို့မသိရအောင်မသိရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တွေကအမြဲတမ်းထိုင်ဆောင်ရတယ်အမှုလေအဲ့ဒါကြောင့်ကျမတို့ထိုင်ဆောင်ရတယ်ပြီးလဲပြီးတော့နောက်ထပ်တစ်ခုကကြတော့ ဟိုတရုံနဲ့တရုံမှာကျွန်တော်တို့အချိန်ကိုမတတ်မှတ်ထားဘူးဆိုကြပါစို့ဒီနေ့ဆိုရင်10နိုင်စဆင်းမဲ့အမှုဆိုတာမျိုးကျွန်တော်တို့မှာမရှိဘူးမရှိတာဖြစ်တဲ့အတွက်တခါတည်းကျရင်ဥမာကျွန်တော်တို့ဒီခွင်မှာအမှုစစ်ဆေးနေတော့မှရှိသေးတယ်တခြားခွင်ကတရားသူကြီးတွေလည်းရောက်တယ်အချုပ်ကားလည်းရောက်တယ်တရက်လိုလည်းရောက်တယ်ဆိုရင်အဲ့ဒီအမှုကစပြီးတော့မှသူကအမှုစပြီးစစ်ဆေးတော့မယ်လို့တဲ့အခါမှာဒီမှာကျွန်တော်တို့ကအမှုကစစ်ဆေးနေပြီအဲ့ခါကျကျွန်တော်တို့ကူးခုန်ကူးရတယ်ပေါ့နော်ဆိုတော့ပြောချင်တာအာဒါမဲ့ဟိုအင်းစိန်ထောင်ထဲမှာပဲကျွန်တော်ရန်ကုန်တိုင်းဒေသကြီးတစ်ခုလုံးမှာရှိတယ်မြို့နယ်တွေကတနေရာမှာပဲစုတာဖြစ်တဲ့အတွက်ကြောင့်ပြည်သားတခုကကြတော့အော်ဒီဘက်မှာကြည်မြန်တိုင်းဟိုဘက်မှာဘိုးတထောင်တရားရုံဟိုနားမှာတန်လင်တရားရုံဆိုတော့ကျမတို့အရန်အဆင်ပြေတယ်ဒါပေမဲ့အဆင်မပြေတာတခုကကြတော့ဘယ်တရားရုံကရောက်နေသလဲပြီးတော့ဘယ်နှနာကြီးမှာစပြီးစစ်ဆေးမလဲဆိုတာကျမတို့ကဟိုမသိရဘူး
အဲ့တော့အဲ့ဒီထောင်တွင်းတရားရုံးနေမှာဒီအခုလို့ပေါ့နော်ဟိုဖန်စီခံထားရသူတွေဘက်ကနေပြီးတော့ခုခံခြေပါတဲ့နေရာမှာရောဥပဒေနဲ့အညီတရားမျှမျှတတနဲ့အဲ့လိုခုခံခြေပါနိုင်မရောရှိလားရှင
်ဟုတ်ကျမတို့ကတော့အခုချိန်ထိကတော့ကျမတို့မေးခွန်းတွေမေးခွန်းမေးမြန်းတဲ့အပေါ်မှာမူတည်ပြီးတော့မှကန့်သက်တာမျိုးအကန့်သက်ခံရတာမျိုးတွေတော့မရှိဘူးဒါပေမဲ့တချို့သောမေးခွန်းတွေဒါတော့ဟိုကျမပြောချင်တယ်တရားရုံးနဲ့များဆိုင်မလားတော့မသိဘူးပေါ့နော်ဥပမာဒီဘက်တရားရုံးမှာမေးလို့ရတဲ့မေးခွန်းကိုဟိုဘက်တရားရုံးမှာကျမတို့တရားသူကြမေးမြန်းခွင့်မပြုဘူးအဲ့လိုမျိုးဆိုရင်ကျမမေးမြန်းခွင့်မပြုဘူးဆိုရင်ရုံးတော်မှာမှတ်တမ်းတင်ပေးပါလို့ပြောရင်သူတို့မှတ်တမ်းတင်ပေးတယ်ဆိုတော့အဲ့လိုမျိုးတွေရှိရဲ
့ဟုတ်ကဲ့အဲ့တော့ဟိုတရားစီရင်ချက်တရားရောဟိုတို့ချမှတ်လိုက်တဲ့အမိန့်ကြီးဒါတွေနဲ့ပတ်သက်ပြီးရောတို့ဆုံးဖြတ်ချက်တွေကရောဘယ်လိုရှိလဲရှင
်ဟုတ်အခုချိန်ကြီးရတော့လေအမိန့်မချသေးဘူးပေါ့နော်ကျမတို့အခုဒီအထူးသဖြင့်ဒီအထူးတရားရုံးကနေပြီးရောမှဟိုဟို case တွေကလေတမှုမှကျမတို့လေဒီအမိန့်ချတဲ့အဆင့်ကိုမရောက်သေးဘူးတချမ်းပဲရှိသေးတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးကကျတော့ကျမတို့ကဟိုအမိန့်ချတဲ့ခါမှာတို့တွေဘယ်လိုများဟိုတရားမျှတမှုရှိသလားဆိုတော့ကျမတို့ကတော့ဟိုဘယ်လိုပြောမလဲမှတ်ချက်ပေးဖို့အရန်စောနေသေးတယ
်ဒီစစ်အာဏာသိမ်းပြီးနောက်ပိုင်းအခုလိုစစ်ကောင်စီကဖမ်းဆီးထားတဲ့သူတွေရဲ့အရေးပေါ့နော်အဲ့ဒါတွေကိုဆောင်ရွက်တဲ့ခါမှာဟိုအဓိကတို့ရဲ့အခက်ခဲဟိုတို့ဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေပေါ့နော်နောက်တို့ဒီထောင်ထွင်းမှာတို့နေရတဲ့အခြေအနေပေါ့ဘယ်လိုတွေ့ရလဲရှင်
အရင်တော့ဆိုရင်မိသားစုကနေပြီးတော့ကျမအမတ်မမအောင်ဆိုတပတ်တစ်ချိန်လား15ရက်တစ်ချိန်လားမသိဘူးမိသားစုနဲ့ဖန်စီခံရတဲ့သူတွေတွေ့ခွင့်ရှိရယ်ဒါပေမဲ့ဒီအခွင့်အရေးဟာဒီကိုဗစ်ဖြစ်ပြီးနောက်ပိုင်းမှာအခုချိန်တည်းကတွေ့ခွင့်မရဘူးပေါ့နော်ဆိုတော့ကျမတို့ကလည်းတင်ပြလျှောက်ထားပါတယ်ဒီအချင်းထောင်ဒီဥပဒေအတိုင်းပေါ့နော်ကျမတို့တွေဒီပြောကိုဗစ်စီးမြင်စီကန်းနဲ့အညီဟိုမိသားစုနဲ့တွေ့ခွင့်ပေးပါဆိုပြီးတော့တောင်းထားတော်ညာလေးပဲအခုချိန်ထိတော့အဲ့ဒါမရအောင်ပေါ့နော်ဆိုတော့အဲ့ဒီအခက်ခဲတွေရှိရယ်တို့တွေဒီစစ်ကြောကြီးကိုခေါ်ရတဲ့အချိန်မှာဘယ်တော့စစ်ကြောကြီးကနေပြီးတော့ဒီထောင်ကိုလွှဲပြောင်းမလဲပေါ့နော်ဒါမှမဟုတ်ဒီလူဟာအဖမ်းခံရပြီဆိုရင်ဘယ်ကိုပို့လိုက်တယ်လဲဆိုတော့တချို့ကမသိဘူးပြီးတော့အဖမ်းခံရပြီဆိုဘယ်နေရာတချို့ကကြတော့ဥမာပေါ့ on the လမ်းပေါ်မှာလည်းအဖမ်းခံရတာ ਉਹ လမ်းပေါ်မှာအဖမ်းခံရရင်ကျမတို့ဘယ်မြို့နယ်ကဟိုဖမ်းပြီးတော့မှဘယ်မြို့နယ်မှာရုံးထုတ်မလဲဆိုတာလည်းကျမတို့ကမသိရဘူးမသိတဲ့အခါကျတော့ဥပမာကျမတို့ဟိုတနေ့တော့အမှုဆိုရင်ဒီတိုင်းပဲကျမတို့သူကအလုတ်သွားတဲ့လမ်းပေါ်မှာအဖမ်းခံရတယ်လို့သူ့အိမ်ကယူဆတယ်။ယူဆတဲ့အတွက်ကြောင့်ကျမတို့အလုတ်သွားရမြို့နယ်တလျှောက်လုံးကိုကျမတို့ကအဲ့မှာရှိတဲ့မြို့နယ်တရားသူကြီးတွေကိုကျမတို့ကလိုက်ပြီးတော့တရားသူကြီးကြောင့်ဖြစ်တရားရုံးတွေမှာကျမစုံစမ်းရတယ်။တခါတည်း yes ခန့်နေမှာလိုက်ပြီးစုံစမ်းရတယ်ဆိုတော့အဲ့ဒီခက်ခဲတွေကတော့များတာပေါ့။အရင်တော့ဆိုရင်အဖမ်းခံရပြီဆိုရင်ဟိုဘသူ့တော့ဘယ် yes ခန့်ကနေပြီးတော့ထိမ့်သိမ့်လိုက်တယ်ဆိုတာမျိုးအရင် information ကအရင်ရတဲ့ခါကျတော့ပြရတယ်ခုကကြတော့မိသားစုကအဲ့ဒါကိုမသိရတယ်လို့ပြီးတော့စစ်ကြောကြီးပါသွားတယ်ဆိုရင်လည်းတို့ကဘယ်တော့စစ်ကြောကြီးကနေဒီဘက်လွှဲပြောင်းမလဲဆိုတော့တို့မသိရဘူးပြီးတော့ဒီဘက်ရောက်ပြီးဟေ့ဆိုပြန်တော့လေဘယ်တရားရုံးကနေပြီးတော့မှဒီအမှုကိုကင်တွယ်ဖြေရှင်းမလဲဆိုတော့ကျမတို့ကမသိရဘူးဆိုတော့အဲ့ခါမှာတခါတည်းကအမှုတွေတွေကမိသားစုတွေအမှုမိသားစုတွေကနေပြီးတော့ကျမတို့ရှေ့နေတယ်တခါတည်းကထင်တာဟိုသူတို့အမှုမလုပ်ပေးလို့လားပေါ့နော်အဲအဲ့လိုမျိုးဖြစ်တယ်ကျမဆိုရင်မနေ့တော့ဆိုရင်ကျမတို့သူတွားတဲ့မြို့နယ်တလျှောက်လုံးကျမလိုက်စုံစမ်းတယ်ဆိုတဲ့ခါကျ6ရုံကျမတို့စုံစမ်းတယ်ကျမတို့လုံးဝမစုံစမ်းမထင်ရတဲ့ရုံကနေပြီးထုတ်တာဆိုတော့အဲ့ခါမှာမိသားစုဝင်တွေကတော်တော်စိတ်မကောင်းကျမပေါ့ပါသူစိတ်မကောင်းအမှန်တော့ကျမတို့အခက်ခဲရတာဒါပေမဲ့မိသားစုစိတ်မကောင်းတာကျမဘွေမယူပေါ့နော်ဆိုတော့အဲ့ဒီအခက်ခဲတွေကတော့ရှိရစစပြီးတော့ကနဦးဖမ်းလင်ဖမ်းချင်မှကျမတို့မသိရတဲ့ဟာပေါ့နော်ပြီးတော့ကျမတို့တွေ့ပြီးသွားပြီးရှေ့နေနဲ့တွေ့ပြီးသွားပြီးဆိုကျန်တဲ့ခါကျတော့ကျမတို့ဟိုတို့ထောင်ထဲမှာနေရတဲ့အခြေအနေဆိုအခုကတော့လူကျက်တယ်ဆိုပြီးတော့ပြောတယ်ထောင်ထဲမှာအရန်လူများတဲ့အတွက်ကြောင့်မို့တို့တွေအိပ်ရတာအဆင်မပြေတာတွေစားရတာအဆင်မပြေတာတွေအဲ့လိုမျိုးတွေပြောပါတယ်ဟုတ်ဟုတ်
Okay. So ro aku thru di sikkaung si bak ga phansi ni de lou yet di ya upade nyin ni la upade me phansi ni da la thru ye phansi de lou yet di baw belu nyin ma le shin
ho thru phansi da ri ya ja ro ho belu pyo ma le ho belu pyo ma le aku di da ga ro jama ro ri ya da legal issue phit twa yi paw no legal issue a lu ti yak ko jama ro a phan ni hi so yin jama ro waran ma pa bae ne phan me so ya su wit chin no u ri paw ma 54 ya jama ro a phan lo ya de Pilipio, not at the quarter, Jamaru, Luta Uta Yaku, Sharpwim, so in a Yazuja, no Uripo, Matayato, Ya, Jamarua, Pisil, Sharpwayame, Tainzeyame, Matantiame, Pio Copi Piame, Pio Tati call you Ame, so let a sinny she. Pilipiwara, Jamaruka, Dilutio, Matanga Buswim, Yitumusu, Panuyare, Pio Sisi Panguishi, the man Adi Gonali, Ubri, Ne, and Yi, Jamaru Tuare, Papulus, Jamaru Pansi, be so in Dilutiaha. Bono, 2 mitazu wini gani bilo ma di bajamu pansi duare, tandiashi esu ma di kisaja tandiashi lu panware, peyoma sisime, beniama sisime, beyesa kani bio diamu kindre bio, sisime sure, information tishi panguishi. So any information ga jamarure goma, the fair trial, so your standard bono di nyata do tiasi in saya, di san non te maga, the pre trial stage ma pare, bono oh, teya maswesu mi. A queen, you bono, Eddie Hammer Bad. And I got Jamarum Yaman and Gale, Topian Happy Babby, the Bidal Zushini to your knee, Bidal Zushini to Yongani, Bidoma, Jama Mamma Mouse, Natasa Shima, Lamati, the root Topian, Natasa Shisakoma, the Rotopian Kere. So, Eddie Queen, Yakana Uma, the Romayashi, you bono, so, Tajamo Ubrin, and ye the Lamini, the La Surenia Majaro, Dihari Gaja, Jamaruriga. Sanchez and Yone Lemon, either Lo Jamaruria, two peony, the Halu, or she, they hope. That Babulus, Jamaru Panes, who grail, ain't the inch, we all sharp we mess we lay, Jamaru sharp we yammy, sinisica she, Luto Utia, Pansy mess we lay, let take catching, ma catching, ma, ma, Jamaru, like Nayammy, sinisica, and she. Biro, di Luca now go bomb, Madame, ain't never sharp we yammy, so let any sinisica, and she. So, neither lama, neither lazo, my engineers, Jamapure, Poma, and I moody, ne, Bonadaro, Dize Ubri. Ignorance of law is no excuse, Rashida. Oh no, so Ubre Gumatilo, low me the la. So Dabime, Diaja Jamaruda, Ubre Ma, Kulashika, oh, Lubium, like Dizay Pianida, oh no.
Sana, they be now by a good day.
ดอซาลีโดโลดิชินีดินี่เนี่ยอ๋อโหชินีดิเอาบลูดิเปียงเลยตัวเลยใช่เอ่อเชิงช่องหมู่ดิชินีล่ะอันเดียดิโกยเนี่ยอนิทาอ๋อซวยยาล่ะปะเนาะชินีดิเนี่ยอนิทาบลูชื่อว่าเลยใช่โอ้บลูซวยยาล่ะโหลเปียวเนี่ยมาจ้ะรู้จมารูดิอ่ะโหบลูเปียวมะเลยโกอ่ะอุบริสายาเนี่ยปะตัดไปจมารูอ่ะลุกส่งไปนี่ล่ะลิเนาะมะโหมะพั้นท้ายเองจมารูเลย ไลฟ์ปาสเนี่ยไม่รู้เลยเนาะสรุปว่าจมารูอ่ะรอโหเชิงชอกตาดิชื่อดล่ะสรุปเนี่ยมาจ้ะรอเลยบลูเปียวมะเลยดิอ่าดีอหมู่ไลฟ์โหลโหเตียมะล่ะโหนี่เนาะบาลุเปลี่ยนมั้ยสรุปให้หาลงမျိုးเนี่ยจมารอไม่จုံดีปอนเนาะเปียวขึ้นน่ะดีลีกัลโปรเฟสชั่นนอลปอมาที่บาพี่รอเอาหลูမျိုးเนาะไม่ရှိดีกูเฉิงที่รอปอนเนาะสรุปว่าだใบแม้ออนไลน์มาတော့เปลี่ยนနေတာပဲだใบแม้เปลี่ยนน่ะตาเปลี่ยนน่ะလीเนาะ ดาเมโหบาไปจ๊ะๆคันซ่าอ่ะเหรอจมารู้ไม่ตุ่ยอ่ะกูเฉิ่งทีป่ะดาเมผิดล่ะเมลูกเลยจมารู้ก็ไม่เหมี่ยวเล่นบ่าวเนาะดาใบแม้โหไม่เหมี่ยวเล่นเบ้เนี่ยอะคูแหละพั้นคันอะไรดูดิตลอดๆเมี้ยๆมาเลยโหบลูเปียวมะแลโหตรุดิโหอพั้นคันจินโลลุกจ๋ามาไม่หุบเบ้เนาะสรุปโหโหตุ่ยยินสายอ่ะเนาะยินสายอ่ะมาป่ะดาเมกูก็ไอ้โหลမျိုးတော့ไม่เหมี่ยวเล่นท่าป่าวโอเค
အခုဒီဒေါ်စာလီနေနဲ့ဒီဆရာနာတင်ပြီးနောက်ပိုင်းမှာဒီဖက်စီခံထားရသူတွေရဲ့အရေးကိုလိုက်ပါဆောင်ရည်နေတဲ့အဲဒီမှာပေါ့နော်ကိုအမှတ်တရဖြစ်ရအဲအတွေ့အကြုံပေါ့နော်အဲ့ဒါတွေကိုပြောပြလိုက်ရမှာရှင်အမှတ်တရဖြစ်ရတဲ့အတွေ့အကြုံကြတော့ကျမတို့အခုကလေမိသားစုဝင်နေရလေအများနဲ့နေ့တိုင်းငိုတာအဲ့ငိုတဲ့သူတွေလည်းရှိရယ်သူတို့တွေကိုကျမတို့တွေကနှစ်သိပ်ပေးရတယ်အဲ့ပုံမှန်မှာ โอ้บลูเปียวมะเลยยังสิทธิ์เป็ดวันนี้นี่แหละตัวนี้แหละชื่อแต่คามาเลยกูเนี่ยโหซะปอนเนาะเนี่ยตึกไปได้อะห่าတော့จมတို့อุบริสัญญาซัพพอร์ตติ้งไปได้อเปญปอนเนาะดีหาดิลุบไปได้เปียวนอกจากตะคูอ่ะจ้ะတော့ตะคาเนี่ยตรุเปาะว้าได้อเปียงปอนมาจมတို့เลยเปลี่ยนจีนูได้ဥပမာဆိုจ้ะบะซะดิเนี่ยอหมูဆိုเองตุ๊กောက်มาเลยอพั้นขันหาได้ตุ๊กောက်มาเลยเนี่ยจมอแท้ๆมาตุ้ยได้ดิเนี่ยเลยป่าวาตะคาได้ตินเลยไอ้จ้างโหจมเป
ကောင်လေးอ่ะကျမကိုညနေ9နာရီခွဲလေးသူစောင့်နေမနက်9နာရီလေးရောက်တာ9နာရီခွဲလေးစောင့်နေဆိုတော့ကျမသူ့ကိုပြောပြတဲ့အခါမှာသူအရင်ပြောတယ်ပြောချင်တာသူကိုယ်တိုင်မြင်ရတာမဟုတ်ဘူးကျမကနေတဆင့်ပဲသူမြင်ရတာဒါပေမဲ့ကျမကတော့သူ့ကောင်မလေးရဲ့အခြေအနေသူ့ကောင်မလေးရဲ့ပုံစံဘာအင်ဂျင်ဝတ်တယ်ဆိုတာဆက်ကျမပြန်ပြောတဲ့အခါမှာသူအရင်ပြောသွားတယ်မှန်ဆိုရင်ဟိုတခါတည်းညလူတွေကဟိုဘယ်လိုပြောမလဲဟိုမကြည်နဲ့ဆရာဟိုပြောချင်တာကိုလူကိုမျက်စိနဲ့ကိုမတွေ့ရအောင်လေနော်ဆိုတော့ဒါမဲ့ဒီလိုမျိုးတွေတွေ့တော့သူတို့ရဲ့ပျော်သွားတဲ့အပေါ်မှာမူတည်ပြီးတော့မှကျမတို့တော့အော်ဒီလောက်ထိဟိုစိတ်ညစ်စရာတွေနဲ့ပေါ့နော်နေတတူကဖြတ်တန်းနေရပေမဲ့လေပျော်စရာလေးတွေတော့ရှာကြံလို့ရပါသေးတယ်ပေါ့နော်အော်ဒါမဲ့ဒီလိုမျိုးနေရာမှာတော့ကျမတို့အဲ့ဒါလေးတော့ကျမတို့အမှတ်ရစရာနေ့တိုင်းပါပဲအမှတ်ရစရာအော်ဒီဟာလေးတော့သူအဆင်ပြေသွားတယ်အော်ပြီးတော့တချို့ဆိုရင်ဟိုစားစရာမရှိတဲ့သူတွေလည်းရှိရဲ့အဲ့ခါမှာဟိုတချို့ပို့နေတဲ့သူတွေကနည်းနည်းလေးပို့တယ်လို့တော့မဟုတ်ပါဘူးညတဲ့ညစရာရှိတဲ့သူတွေကတော့ညပေးတယ်သူတို့ညဝေစားတောက်တာတွေလည်းရှိလာတယ်လူတွေကပြီးလဲပြီးွားတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက်အဆင်မပြေတဲ့စကားလုံးတွေထက်ဆိုင်ရင်အော်ငါဒီလောက်လေးနဲ့တော့တော်သေးတယ်ဆိုတဲ့အလိုမျိုးလေးနေတယ်ပေါ့နော်ဒါပေမဲ့ဘယ်သူမှတော့နေသားမကြပါဘူးဟုတ်ဟုတ်အဲ့လိုမျိုးလေးအမှတ်ရစနိုင်ပါပဲဟုတ်
အဲ့တော့အဲ့လိုလူပေါင်းများစွာပေါ့နော်မိသားစုတွေများစွာဒီလိုစိတ်ပူပန်ဒုက္ခတောကတွေရောက်နေရတဲ့အချိန်ကြီးကဟိုဘယ်တော့လောက်ပြီးဆုံးမယ်လို့ရောမျှော်လင့်ချက်တွေရှိလားရှင
်ကျမကတော့ဘယ်လိုပြောမလဲဟိုမျှော်လင့်ချက်ကိုဟိုမျှော်လင့်ချက်ကိုတကယ်အမှန်တကယ်ဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့ပဲအသက်ရှင်တာဖြစ်တဲ့အတွက်ကြောင့်ပေါ့ကျမတို့အသက်ရှင်နေသူတွေမျှော်လင့်ချက်ရှိတယ်မျှော်လင့်ချက်ရှိနေသူကျမတို့ယုံကြည်ချက်ကတော့ကျမတို့ယင်ထဲမှာအမြဲတမ်းထားရမယ့်အရာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ဟိုမနဲ့ပြန်မဖြစ်လာနိုင်ဘူးဆိုတာလည်းမပြောနိုင်ဘူးလေနော်ဆိုတော့ဟိုဒါပေမဲ့မျှော်လင့်ချက်ဆိုတာယုံမှတန်ပြရကင်းတယ်လေနော်ဆိုတော့ဟိုအမြန်ဆုံးဖြစ်လာမယ်လို့လည်းယုံကြည်တယ်အာပြီးတော့ဟိုအဲ့တိုင်းပဲလေကျမတို့မျှော်လင့်ထားတယ်အဲ့ဒီစိတ်နဲ့ပဲကျမတို့နေတူတူဝါကိုဖြတ်တန်းတယ်မဟုတ်ဘူးဆိုရင်ကျမတို့လည်းပင်ပန်းတယ်လေနော
်အခုလိုဒေါ်စာလီဒီနေပေါ့နော်ဒီအကန့်တက်တီးကြားတွေကနေပြီးတော့ဟိုကျမတို့ကိုတက်နိုင်တဲ့လောက်အချိန်ပေးပြီးတော့ပေါ့လေအဥပဒေချောင်းဆိုင်ရာအရာရှင်းပြပေးတဲ့အတွက်လေကျေးဇူးအများကြီးတင်ပါတယ်ရှင်
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ကြန့်ရှင်နေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုတင်ပြသွားပါမယ်။စစ်အာဏာသိမ်းကောင်းဆောင်ပုချုပ်မှုကြီးမြောင်လင်ကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှာရွေးကောက်ပွဲလုပ်မယ်လို့တရုတ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ်။ရှရှပပတွေ့ရတဲ့ကြာတာပတင်းတွေကအွန်လိုင်းတွေ့ဆုံမေးမြန်းခန်းမှာ Phoenix ရုပ်သံသတင်းဌာနကတရုတ်နိုင်ငံဘီဂျင်းမြို့ကနေမေးမြန်းပြီးတော့ပုချုပ်မှုကြီးမြောင်လင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါ။စစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေသေဆုံးသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချဲ့ကားပြောတာဖြစ်တယ်လို့စွပ်စွဲပြီးအမှန်တကယ်တိတ်ဆုံးသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်။ရဲတပ်ဖွဲ့ဝင်48ဦးတိတ်ဆုံးပြီးတော့900ကျော်တရားရခဲ့တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိတ်ဆုံးသူ100ကျော်ရှိကြောင်းအရက်ဖက်အဖွဲ့တချို့ကစီးရင်ကောက်ယူထုတ်ပြန်ထားတာပါ။မြန်မာကောင်ဆောင်တောင်အောင်ဆန်းစုကြည်ကိုလည်းမကြာခင်ရပိုင်အတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းပုချုပ်မှုကြီးမေအောင်လိုင်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမျိုးကြီးတချို့မှာဘုံကွယ်တက်ခတ်မှုတွေနေ့စဉ်ဆိုသလိုကြားနေရပြီးတော့စစ်ကောင်စီတပ်တွေကအရာဝတ်တွေနဲ့ပါကင်းလဲစောင့်ကြည့်နေတာကြောင့်အရင်ကလိုဆန္ဒပြပေါ်တွေတိတ်မရှိတော့ပေမဲ့ပြည်သူတွေကတော့ဤမျိုးစုံနဲ့အာခံနေပါသေးတယ်။တိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာပါတယ်။ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကစကိုင်းတိုင်းခါနီမြို့နယ်ထဲကဥပိုင်ကြောက်စိန်ကုမ္ပဏီနဲ့စစ်ကောင်စီတပ်စခန်းတချို့ကိုဒီကနေ့မနက်မှာပဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေလက်လျှော့သွားအောင်လို့အထူးကိုယ်စားလှယ်တစ်ယောက်ကိုဆီလိုမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံစလုံးအထူးစိုးရိမ်လျက်ရှိနေပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။
Tamra Donald Trump လောက်ကိုင်းခဲ့တဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un ကိုပုတ်ကိုရဲရချင်းကတာမျိုးရော Tamra Hong Barack Obama လက်ထက်ကလိုတိုက်ရိုက်ဆက်ဆံတာမျိုးရှောင်းတဲ့နည်းဗျူဟာမျိုးတွေကိုပါ Tamra Biden အဆိုရကလောက်ကိုင်းမဲ့ပုံတော့မရှိပါဘူးဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်ကျမနောင်လောပါThis program